Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကနေအောက်တိုဘာ30ရက်တောက်ချာနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလမီတာ190လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းမဲ့လိုတော့တဲ့အချိန်မှာသမ္မတလောင်းနှစ်ယောက်ဟာအမေရိကန်နိုင်ငံအလဲပိုင်းကအကျိတ်နယ်ဖြစ်နေတဲ့ပြည်နယ်တွေမှာမဲဆွယ်စည်းရုံးမှုအတွက်အာရုံစိုက်လှုပ်လာနေကြပါတယ်။လက်ရှိသမ္မတဒေါ်နယ်ထရန့်ကမီရှိဂန်၊မင်နီဆိုတာနဲ့ဝစ်ကွန်ဆင်ပြည်နယ်တွေမှာမဲဆွယ်စည်းရုံးသွားမှာဖြစ်ပြီးတော့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကတော့မင်နီဆိုတာဝစ်ကွန်ဆင်နဲ့အိုင်အိုဝါပြည်နယ်တွေမှာမဲဆွယ်စည်းရုံးရေးတွေလုပ်သွားမှာဖြစ်ပါတယ်။မနေ့ကြာသပတေးနေ့ကတော့သမ္မတလောင်းနှစ်ယောက်ဟာအရှေ့တောင်ပိုင်းကဖလော်ရီဒါပြည်နယ်မှာမဲဆွယ်စည်းရုံးခဲ့ကြပါတယ်။ဂျိုးဘိုင်ဒန်ကတော့တကယ်လို့ဖလော်ရီဒါပြည်နယ်မှာအပြားရောင်ဒီမိုကရက်တွေနိုင်ပြီးသူနိုင်ရခဲ့မယ်ဆိုရင်ရွေးကောက်ပွဲကပြီးသွားပြီလို့ပြောလိုက်ပါတယ်။ဂျိုးဘိုင်ဒန်ကသမ္မတထရမ်ဟာကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်နေခြင်းအတွင်းလူမှုစုဝေးပွဲတွေကိုလူအများများနဲ့လှုပ်ဆောင်ပြီးအဲ့ဒီမှာတက်ရောက်လာတဲ့သူတွေကလည်းနှာခေါင်းစည်းတွေမတက်တာကြောင့်ဒါဟာဗိုင်းရပ်စ်အကြီးအကျယ်ကူးစက်ပြန့်နှံ့နေတဲ့ပွဲတွေဖြစ်တယ်ဆိုပြီးတော့ဝေဖန်လိုက်ပါတယ်။သမ္မတထရမ်ကတော့တမ်ပယ်မြို့ကအာဇာခွင်းကကားရနာတဲ့နေရာမှာသူ့ကိုထောက်ခံတဲ့သူတွေကိုမိန့်ခွန်းပြောကြားခဲ့ပြီးတော့လာမယ့်နိုဝင်ဘာ3ရက်နေ့မှာ Republican တွေအုံနဲ့ကျင်းနဲ့ထွက်မဲပေးပြီးတော့အနီရောင်လိုင်းလုံးကြီးတွေဖုံးအောင်သွားမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ကျွန်တော်တို့ဒီရွေးကောက်ပွဲကိုအကြီးအကျယ်အနိုင်ရမှာခင်ဗျားတို့စောင့်ကြည့်ဆိုပြီးတော့လည်းသမ္မတထရမ်ကပြောသွားခဲ့ပါတယ်ခင်ဗျာ။အမေရိကန်နိုင်ငံတဝန်းတင်းမှမှုတွေမြင့်တက်နေတာကြောင့် Walmart ကုမ္ပဏီအနေနဲ့သူတို့စတိုးဆိုင်တွေမှာရောင်းချနေတဲ့သက်နက်တွေနဲ့ကြီးစံတွေကိုဈေးဝယ်သူတွေနဲ့ဝန်ထမ်းတွေကိုကာကွယ်ပေးဖို့အတွက်အခုတစ်ပတ်ကစပြီးတော့မရောင်းတော့ဘဲဖယ်ရှားထားလိုက်တယ်လို့ Walmart ကုမ္ပဏီကကြာသပတေးနေ့ကပြောလိုက်ပါတယ်။လာမယ့်နိုဝင်ဘာ3ရက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲရလဒ်ကအငင်းပွားစရာတွေဒါမှမဟုတ်အကြမ်းဖက်မှုတွေဖြစ်လာနိုင်တယ်ဆိုပြီးတော့အတော်များများကစိုးရိမ်နေကြတဲ့အတွက်ရွေးကောက်ပွဲကျင်းပဖို့ရပိုင်းအလိုမှာပဲအခုလိုလှုပ်လိုက်တာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းတချို့လူလူမငြိမ်သက်မှုတွေကိုတွေ့ကြရပြီးအကြိမ်တော်များများမှလည်းဒါမျိုးတွေလှုပ်ခဲ့ကြောင်းကျွန်တော်တို့ရဲ့ဝန်ထမ်းတွေနဲ့ဈေးဝယ်သူတွေရဲ့ဘေးကင်းလုံခြုံရေးကိုကြိုးတင်ကာကွယ်တဲ့အနေနဲ့စတိုးဆိုင်တွေမှာရောင်းချနေတဲ့သက်နက်တွေနဲ့ကြီးစံတွေကိုမရောင်းတော့ဘဲဖယ်ရှားထားလိုက်တယ်လို့ Walmart ကုမ္ပဏီရဲ့ပြောခွင့်ရကပြောပါတယ်။အဲ့ဒီသက်နက်တွေနဲ့ကြီးစံတွေကိုသူတို့ရဲ့စတိုးဆိုင်တွေမှာဘယ်တော့ပြန်ရောင်းချမယ်ဆိုတာကိုတော့ရတမှတ်ထားခြင်းမရှိသေးဘူးလို့ Walmart ကုမ္ပဏီကဆိုပါတယ်။အမေရိကန်မှာအခုနှစ်သက်နက်အယောင်ချမှုစံချိန်တင်ခဲ့သလိုပြီးခဲ့တဲ့လတွေအတွင်းမှာလည်းပထမဆုံးသက်နက်ဝယ်ပြီးကင်ဆောင်တဲ့သူတွေများလာတာကြောင့်အစိုးရတောင်းဝန်ရှိသူတွေဘက်ကလည်းစိုးရိမ်လာနေကြပါတယ်ခင်ဗျာ။အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ဟာဒီကနေ့ဗီယက်နမ်နိုင်ငံကိုသွားရောက်ခဲ့ပြီးတော့သူ့ရဲ့အာရှခီးစဉ်ကိုအဆုံးသတ်လိုက်ပြီဖြစ်ပါတယ်။ဝန်ကြီး Pompeo ရဲ့ဒီအာရှခီးစဉ်အတွင်းတရုတ်နိုင်ငံဘက်ကလုံခြုံရေးအရာချင်းချောက်မှုတွေကိုရင်ဆိုင်တဲ့နေရာမှာအမေရိကန်ပြည်ထောင်စုကိုကူညီဖို့ထပ်တလဲလဲတောင်းဆိုသွားခဲ့ပါတယ်။ဝန်ကြီးပေါ်မီယိုဟာဒီခီးစဉ်တွေမှာဗီယက်နမ်ဝန်ကြီးချုပ်ငွေရွှန်ဖောက်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ရှေ့တောင်အာရှနဲ့အင်ဒိုပစိဖိတ်ဒေသကိုဘေးကင်းလုံခြုံပြီးငြိမ်းချမ်းသာယာဝါပြောတဲ့ဒေသဖြစ်လာအောင်ဆက်ပြီးတော့အတူတူကလက်တွဲပြီးဆက်ဆံရေးတည်ဆောက်သွားဖို့မျှော်လင့်ထားတယ်လို့ဝန်ကြီးပေါ်မီယိုကဗီယက်နမ်နိုင်ငံမှာဒီကနေ့ပြောပါတယ်။ရှေ့တောင်အာရှနိုင်ငံတွေအနေနဲ့တရုတ်ဆိုရရဲ့အနိုင်ကျင့်ဗိုလ်ချုပ်မှုတွေကိုလက်မခံဘဲဆန့်ကျင်ဖို့နဲ့တရုတ်ဆိုရပိုင်းကုမ္ပဏီတွေနဲ့စီးပွားရေးသဘောတူညီမှုတွေကိုပြန်သုံးသပ်ကြဖို့ကိုလည်းဝန်ကြီးပေါ်မီယိုကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံကိုနာမည်တက်ပြောဆိုသွားတာတော့မဟုတ်ပါဘူး။တရုတ်နိုင်ငံကတော့အမေရိကန်အနေနဲ့အဲ့လိုမျိုးအကြောင်းမဲ့ဆွဆွဲပြောဆိုတိုက်ခိုက်နေတာတွေကိုရပ်တန့်ဖို့ပြောလိုက်ပါတယ်။တရုတ်နိုင်ငံကတောင်တရုတ်ပင်လယ်ပြင်ကိုသူတို့ပိုင်ဆိုင်တယ်ဆိုပြီးပြောနေတဲ့အပေါ်မှာလည်းဗီယက်နမ်နိုင်ငံဘက်ကအဓိကစိုးရိမ်နေတာဖြစ်ပါတယ်ခင်ဗျာ။ဒီနိုင်ငံရှင်ကျန်းဒေသမှာရှိတဲ့ဝေဂါမွတ်စလင်တွေအပေါ်မှာတရုတ်အစိုးရကဆက်ဆံနေပုံတွေဟာလူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်တဲ့သဘောတရားစီတယ်လို့ကနေဒါပါလီမန်ရဲ့နိုင်ငံတကာလူ့ခွင့်ရေးဆက်ကော်မတီကပြီးခဲ့တဲ့သတင်းဘက်ကဆုံးဖြတ်လိုက်တဲ့အတွက်တရုတ်အစိုးရတာဝန်ရှိသူတွေအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတာဝန်ယူမှုတာဝန်ခံမှုရှိလာအောင်နိုင်ငံတကာအသိုင်းအဝိုင်းကအရေးယူမှုအစ်စ်တွေလှုပ်လာနိုင်တယ်လို့ကြေညာသူတွေနဲ့နိုင်ငံတကာလူ့ခွင့်ရေးတက်ကြွလှုပ်ရှားသူတွေကပြောလိုက်ပါတယ်ဝီဂါနဲ့တာဂက်မွတ်စလင်နှစ်သန်းလောက်ကိုထိန်းသိမ်းထားပြီးတော့အတရားတမအလုပ်စီခိုင်းတာဖိနှိပ်ထိန်းချုပ်ပြီးအစိုးရကစောင့်ကြည့်တာတွေကဝီဂါတွေရဲ့ယဉ်ကျေးမှုနဲ့ဘာသာတရားကိုပျောက်ပြက်အောင်လုပ်ဖို့ကြိုးပမ်းမှုဆိုတာထင်ရှားတယ်လို့အဲ့ဒီကော်မတီရဲ့အောက်တိုဘာ21ရက်နေ့ထုတ်ကြေညာချက်မှာပြောထားပါတယ်။ဆက်ကော်မတီရဲ့ဂျာနာပွဲအတွင်းတင်သွင်းလာတဲ့သက်သေအချက်အလက်တွေအရ2018နဲ့2020ခုနှစ်တည်းမှာ တရုတ်ကွန်မြူနစ်ပါတီရဲ့လောက်ရတီဟာကုလသမဂ္ဂလူမျိုးတုံးတပ်ဖြတ်မှုကာကွယ်တားစီရေးသဘောတူစာချုပ်မှာဖော်ပြထားတဲ့လူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ရာရောက်တယ်လို့ဆက်ကော်မတီအနေနဲ့ယုံကြည်လက်ခံစေနိုင်ခဲ့တယ်လို့သူတို့ရဲ့ထုတ်ပြန်ချက်မှာပြောပါတယ်
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ရဲ့ကြာသပတေးနေ့ညပဲဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်။ကျွန်မခွာညိုပါ။ဥရောပတိုင်းမှာပြီးခဲ့တဲ့သတင်းပတ်တွင်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း 1.5 သန်းအထိစံချိန်တက်ခဲ့တာကြောင့်ကမ္ဘာတဝန်းကူးစက်ခံရသူပေါင်း 44 သန်းအနည်းဥရောပတိုင်းမှာ 10 သန်းရှိသွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ຫນွေອູກະແດກະເຊຍຍົງແຕຍາດູອຸຍິມິ່ນແຕລາຫນີໄປແມ່ເຍຕွက်ລຸມຍາແກແດອຈອງແນຕິດຊົງດູອຸຍິ30ຍາກາຍນົ່ງມິ່ນແຕລາແກແດອຈອງ WHO ອຸຣົບາອຫມູຊອງດາຣາຍເຕີດໍຕາຮັນສ໌ຄລັກກະບອກວ່າແດອຸຣົບາຫາກາຍໂຍກາຍະບໍ່ຮູ້ເຊັມມາຜິດລາຫນີແດລຸແລອຸຣົບາຈັມມາຍີວິນຈີຣີໂກດູກະບອກວ່າແດပိုးရှိမရှိစစ်ဆေးတဲ့စနစ်တွေဟာအကြီးအကျယ်ကူးဆက်ပြန့်နှံ့နေတဲ့အဆင့်ကိုအမိမလိုက်နိုင်ခဲ့ဘူးလို့လည်းသူကပြောသွားပါတယ်။ဥရောပတိုက်တော်ကကိုဗစ်ရောဂါကူးဆက်ပြန့်နှံ့မှုမြင့်တက်နေတဲ့အထက်ဟန်ဂေရီနိုင်ငံမှာတော့ပြီးခဲ့တဲ့24နာရီအတွင်းကိုဗစ်ကြောင့်သေဆုံးသူအရေအတွက်အမြင့်ဆုံးဖြစ်ခဲ့ပါတယ်။တောက်ချာနေကသေဆုံးသူ65ယောက်ထိရှိခဲ့ပြီးတော့စုစုပေါင်းသေဆုံးသူ1699ယောက်ရှိသွားခဲ့တာပါ။ယောဂပိုကူဆက်ခံရသူကတော့9,413ယောက်ရှိပါတယ်ရှင်။ဂျပန်နိုင်ငံမှာတော့ဇန်နဝါရီလလယ်ကဗိုင်းရပ်ကူးစက်ခံရသူပထမဆုံးစတွေ့ခဲ့ပြီးတဲ့နောက်အခု6လကြာမှကူးစက်ခံရသူပေါင်း3,000ရှိသွားပြီဖြစ်ကြောင်းကျန်းမာရေးဝန်ကြီးကပြောပါတယ်။သေဆုံးသူပေါင်းကတော့1,900ကျော်သွားပါပြီ။ဒီထက်မှာတော့ဒီနှစ်စောပိုင်းဂျပန်စစ်ကမ်းမှာစိုက်ကပ်တဲ့အပျော်စီးသင်္ဘောပေါ်မှာကူးစက်ခံရသူ912ယောက်လည်းပါဝင်ပါတယ်။ကူးစက်ခံရသူစုစုပေါင်းရဲ့3ဘုံတစ်ဘုံဟာတိုကျိုမြို့ကဖြစ်ပါတယ်။အခုတော့ဥရောပတို့အမေရိကန်တို့လိုအကြီးအကျယ်ကူးစက်ပြန့်နှံ့မှုမဖြစ်အောင်အသွာအလာပိတ်ဆို့ကန့်သတ်မှုတွေမလုပ်ရဘဲဂျပန်နိုင်ငံကစီမံခွတ်ခဲနိုင်သေးတဲ့အကြောင်းနဲ့ဒါဟာပြည်သူတွေကနှခေါင်းစည်းတက်တာပိုးသက်စေးသုံးတာတွေအပြင်လူချင်းခက်ခွာခွာနေကြရမယ်ဆိုတော့ဗိုင်းရပ်စ်ပြန့်နှံ့မှုထိန်းချုပ်ရေးစီကံချက်တွေကိုလိုက်လာကြလို့ဖြစ်တဲ့အကြောင်းကြွမ်းကျင်သူတွေကပြောပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအသစ် 4,800 ကျော်ရှိခဲ့ပေမယ့်ဒါဟာတစ်လအတွင်းကူးစက်မှုဖြည်းဖြည်းချင်းပြန့်ကျလာနေတာပါ။စုစုပေါင်းကူးစက်ခံရသူကတော့8သန်းရှိနေပါပြီ။24နာရီတွင်သေဆုံးသူ963ယောက်နဲ့ပေါင်းရင်စုစုပေါင်းသေဆုံးသူ 32,090 ရှိခဲ့တဲ့အကြောင်းကျန်းမာရေးဝန်ကြီးကလည်းသတင်းထုတ်ပြန်ပါတယ်။သီရိလင်္ကာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန်မြင့်တက်လာနေတာကြောင့်အများဆုံးကူးစက်ပြန့်နှံ့နေတဲ့အဓိကမြို့ကြီးတွေကအစိုးရဝန်ထမ်းတွေအိမ်ကနေအလုပ်လုပ်ကြဖို့အာဏာပိုင်တွေကညွှန်ကြားထားပါတယ်။လောလောဆယ်အထိသီရိလင်္ကာနိုင်ငံမှာသေဆုံးသူ19ယောက်ပါဝင် COVID-19 လူနာ9,991ယောက်ရှိထားပါတယ်ရှင်။ကျင်းသစ်နိုင်ငံမှာအစ္စလာမ်ဘာသာရေးခေါင်းဆောင်တမန်တော်မိုဟာမက်ရဲ့ပုံကိုကတ်တွန်းရုပ်ပြန်ဆွဲခဲ့တာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့တမန်တော်မိုဟာမက်ရဲ့မွေးနေ့ဖြစ်တဲ့ဒီကနေ့အောက်တိုဘာလ30ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံဒက္ကာမြို့ကလူထောင်ပေါင်းများစွာဟာဆန္ဒပြနေကြပါတယ်။ဆန္ဒပြသူတွေဟာပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကိုငြင်းချမ်းရေးရဲ့ရန်သူလို့ပြောထားတဲ့ကျွေးကြော်သံဆောင်ပုဒ်ပါဆိုင်ပုဒ်တွေကင်ပြီးပြင်သစ်နိုင်ငံဟာဒီလိုကောက်ကျစ်ရုံမာတဲ့အပြုအမူကိုရရမယ်လို့လည်းပြောကြပါတယ်။ဆန္ဒပြသူမွတ်စလင်တူကတမန်တော်ဟာငြိမ်းချမ်းရေးစကားဆိုဖို့နဲ့တခြားဘာသာကြားတွေနဲ့တင့်တင့်စွာနေထိုင်သွားလာရေးပြောဖို့အတွက်ကမ္ဘာမြေကိုရောက်လာတာဖြစ်တယ်လို့ပြောပါတယ်။ကတ်တွန်းရုပ်ပြန်ဆွဲတာဟာမွတ်စလင်တွေအတွက်တော့ဘုရားသခင်ကိုပြစ်မာတာလို့ယူဆကြတာကြောင့်မွတ်စလင်နိုင်ငံအများပြားဟာပြင်သစ်နိုင်ငံခေါင်းဆောင်တွေကိုအစ္စလာမ်စန့်ကျင်ရေးသမားတွေလို့ခေါ်ဆိုပြီးပြင်သစ်ထုတ်ကုန်တွေကိုတပိတ်မောက်ကြဖို့လဲတောင်းဆိုနေကြပါတယ်။ ဗီယက်နမ်နိုင်ငံမှာနှစ်ပေါင်း20အတွင်းအပြင်းထန်ဆုံးတိုင်ဖွန်းမွန်တိုင်းတိုက်ခတ်ခံရပြီးမြေပြိုမှုအတွင်းအနည်းဆုံးလူပေါင်း35ယောက်သေဆုံးခဲ့ပါတယ်။ရွာတွေမှာပျောက်ဆုံးနေတဲ့ဒါဇင်နဲ့ချီတဲ့ရွာသားတွေကိုကယ်ဆယ်ရေးလုပ်သားတွေရှာဖွေနေတဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်။ကျန်းနံခရိုင်တွင်မြေပြိုကျတဲ့အထက်နစ်သွားတဲ့အိမ်ကြီးထဲမှာဓာစင်တွေနဲ့ချီပြီးတော့ပျောက်ဆုံးနေသူတွေရှိနေပါသေးတယ်။သေဆုံးသူဥယျာဉ်တိုးလာဖွယ်ရှိတဲ့အကြောင်းအစိုးရသတင်းမှာပြောပါတယ်။မိုးလစ်တိုင်ဖုန်မုန်တိုင်းဟာတနာယီကို82မိုင်နှုန်းနီးပါးနဲ့ဗုဒ္ဓဟူးနေ့နောက်ပိုင်းကဗီယက်နမ်နိုင်ငံကိုတိုက်ခတ်ခဲ့ပြီးတန်ငါးသက်တရာစင်ကျော်ပျောက်ဆုံးနေပါတယ်။နောက်ထပ်ပျောက်ဆုံးနေသူတွေလည်းအများပြားရှိနေပါတယ်။တောင်တူရတဲ့ကျန်းနိုင်ခိုင်မှာဒီလအစောပိုင်းရေကြီးမြေပြိုခဲ့တာကြောင့်လူပေါင်း136ယောက်သေဆုံးခဲ့ပြီဖြစ်ပါတယ်။ဗီယက်နမ်အလဲပိုင်းမှာဇက်တိုက်ဖြစ်နေတဲ့ကပ်ဘေးတွေကြောင့်လူပေါင်း9တန်းကျော်ကိုထိခိုက်နေရပြီးတိုက်ဖွန်းမုန်တိုင်းထံခံရသူပေါင်းကတော့တန်းတန်းကျော်ရှိတဲ့အကြောင်းဗီယက်နမ်ချက်ချင်းဤဖွဲ့ရဲ့တွေ့ရင်မှုချုပ်ငွန်ဟိုင်အန်ကပြောပါတယ်ရှင်ယူအမေရိကန်တရဲ့ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေနားဆင်ခဲ့ကြရတာပါအခုဆက်ပြီးနောက်ဆုံးရထားတဲ့မြမပြည်ဆိုင်ရာသတင်းလွှာတွေနဲ့သတင်းပတ်စင်ကန်တာတွေနားဆင်နိုင်ကြပါပြီရှင
်မြမနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးနေချိန်မှာပဲတိုင်းနယ်ပြည်နယ်တွေမှာပါလူနာတွေကိုကူးသပေးနိုင်အောင်ဆေးရုံတွေကိုတိုးချဲ့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါကိုဗစ်ကရောဂါကူးစက်သူနေစဉ်ထောင်ကနန်းဝန်းကျင်နဲ့သေဆုံးသူပုံမှန်လိုလိုရှိနေချိန်မှာပဲကူးစက်သူအများဆုံးကျုံနေရတဲ့ရန်ကုန်တိုင်းမှာသာမကတိုင်းနယ်ပြည်နယ်တွေမှာပါပြင်းစင်မှုတွေတိုးမြင့်လာနေတာပါအစိုးရရုံးဆိုင်ရာနေပြည်တော်မှာလည်းလက်တလုံးမှာကိုဗစ်ပိုးရိပ်လူနာ300ကျော်ကိုဆေးရုံတွေမှာထားရှိကူးသနေပြီးနောက်ထပ်လည်းတိုးချဲ့ပြင်းစင်နေတယ်လို့နေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာမြတ်ဝနာဆိုက VOA ကိုပြောပါတယ်
ကျွန်တော်တို့အခုလုံးလုံးနဲ့လက်ရှိကတော့ဒီလ200နောက်ထိတော့လက်ခံပြီးပြီးတော့ကုသတိုင်းနဲ့အနေထားမှာရှိနေပါတယ်။ဒါအခုလက်လောအချိန်ကြီးပေါ့။တကယ်လို့ဒီတက်ပို့ပြီးတော့လိုအပ်လာမှာဆိုလဲကျွန်တော်တို့မှာဟိုအနေပေါ်မှာရှိတဲ့တီးကြီးမျိုးနဲ့ဆိုတာရှိတဲ့တရင်50ဆေးဟုတ်ကဲ့ပေါ့။အဲ့ဆေးဟုတ်ဒီမှာလဲကျွန်တော်ထပ်ပြီးတော့ပြည်သန့်ပေါ်ဒီကိုဗစ်လူနာဟိုပဲပြည်သန့်ထားလို့ရပါတယ်။ထို့ဒီပဲကျွန်တော်တို့ဒီလူနာတယောက်ပေါ်သေးဖြစ်ပြီးဆိုသူနဲ့ contact ကြီးကို quarantine လုပ်ရပါတယ်။အဲ့ဒါလည်းကျွန်တော်ညီမရောစီမံရေးတာမှလုပ်တယ်လို့တချို့လူနာတွေကြောက်လို့ကျွန်တော်က contact ကြီးသက်ဆိုင်ရာဆေးရုံကပြင်မနာဆေးရုံလေဝေးဆေးရုံအဲ့လိုဆေးရုံတွေမှာလည်းကျွန်တော်က quarantine ထားလို့ရပါတယ်ခင်ဗ
ျနေပြည်တော်ကိုရောက်လာသူတွေကအသွာလာကန့်သက်ထားတဲ့မျိုးတွေကလာသူတွေကိုသတင်းနှစ်ပတ်ကြာစောင့်ကြည့်စစ်ဆေးဖို့တခြားမျိုးကလာသူတွေဆိုရင်တော့၃ရက်တိကျစောင့်ကြည့်မှဖြစ်ပါတယ်ယောဂဘူကူးစက်မှုအဓိကကြုံနေရတာကြောင့်အိမ်ပြန်မထွက်ဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းမှာကူးစက်မှုတွေကြဆင်းအောင်ဆောင်ရွက်စရာတွေချန်နေသေးတယ်လို့လည်းရန်ကုန်တိုင်းကိုဗစ်ကော်မတီဒုဥက္ကဋ္ဌဒေါက်တာစောဝေဆိုးကပြောပါတယ်
။အထူးသဖြင့်ကျွန်တော်တို့ရုံးပိတ်ရက်5ရက်ရှိမှဖြစ်ပါတယ်။အဲ့ဒီရုံးပိတ်ရက်5ရက်ဟာကျွန်တော်တို့အသုံးချတတ်ရင်ကိုဗစ် -19 ထိန်းချုပ်ရေးအတွက်အခွင့်အရေးတစ်ခုဖြစ်ပါတယ်။ကျွန်တော်တို့အသုံးမချတတ်လို့မလိုက်နာမဆောင်ရွက်ရင်ဒီ9ရက်ဟာကျွန်တော်တို့ကိုကောင်းကောင်းဒုက္ခပေးနိုင်တဲ့9ရက်ဖြစ်ပါတယ်။ဒါကိုအားလုံးသိရှိပြီးတတိကြီးစွာနဲ့နေထိုင်သွားလာဖို့လိုသလိုတီးခံထိန်းချုပ်ကြဖို့အရေးကြီးပါတယ်
။ရုံးပိတ်ရက်ရှည်တဲ့ကာလကိုရောက်နေပေမဲ့လည်းအခကြီးရက်ကြီးတွေမှာလူစုလူဝေးမဖြစ်စေဖို့ကိုလည်းကိုဗစ်ရောဂါကာဝေးထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟိုကော်မတီဥက္ကဋ္ဌဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းတတိပေးထားပါတယ်။
သတင်းကြုတ်ကနေလာပြီဆိုတော့သတင်းကြုတ်တဲ့အစီအစဉ်လေးလုပ်နေတဲ့အခါမှာလူစုလူဝေးမဖြစ်တဲ့အစီအစဉ်လေးပဲလုပ်ဖို့ဆိုတာကျွန်မအနေနဲ့သတိပေးချင်ပါတယ်ဟိုဘာဖြစ်လို့လဲဆိုတော့နှစ်တိုင်းနှစ်တိုင်းမှာဆိုလို့ရှိရင်ပေါ့နော်ကျွန်တော်ရဲ့ပြည်သူတွေဒီသတင်းတွေအချိန်မှာဆိုလို့ရှိရင်ဖျားသွားတာကြောင်းသွားတာပေါ့နော်ဖုန်တော်ကြီးကြောင်းနေသွားတာစိတ်တီရော်ကြီးတို့သွားပြီးတော့ဖူတာဒါတွေဟာတော့လုပ်နေကြအလုပ်တွေဖြစ်ပါတယ်ဒါပေမဲ့အခုဒီအချိန်မှာတော့လုပ်လို့မဖြစ်ပါဘူးလုပ်လို့မဖြစ်တဲ့အခါကျတော့တခြားနည်းနဲ့ကျမတို့ရဲ့အထွတ်မြတ်ဘာသာရေးရဗုဒ္ဓဘာသာရေးအထွတ်မြတ်နေ့တနေ့ဖြစ်တဲ့သတင်းချက်ကိုကျမတို့ဟိုဆင်တွဲရမှာပေါ့ဒါမှမဟုတ်သတင်းချက်ကိုဘယ်လိုကုသိုလ်လဲရအောင်လို့စိတ်လဲအေးချမ်းအောင်လို့ဆင်တွဲကြမယ်ဆိုတော့အခုတည်းကနေစပြီးတော့စဉ်းစားထားကြပါ
ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာကိုဗစ်အတည်ပြုလူနာပေါင်း9403ရှိနေပြီးသေဆုံးသူကတော့1199ရှိနေပါတယ်။မြမရိုးရသတင်းကြိုကာလာမှာလူကြီးမိဘတွေကိုကာရောပြုရမှာလဲသ ကယောဂါကာလထုတ်ပြန်ထားတဲ့စီမင်းတွေအတိုင်းလိုက်နာဖို့ကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်။ကျန်းမာကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်မှာလက်နက်ကန်ပဋိပက္ခတွေမဖြစ်ဘူးတဲ့နယ်မြေတစ်ခုဖြစ်တဲ့ပေါင်တော်မြို့နယ်မှာလက်နက်ကြီးပြစ်ကတ်မှုကြောင့်ခလီတူးပါဝင်လူ9ဦးတန်ရာရသွားတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါသမ္မတော်နဲ့ရခိုင်လက်နက်ကန်ဖွဲ့တို့စိုက်ပွဲမဖြစ်ဘူးတဲ့ပေါင်တော်မြို့နယ်မှာအခုနောက်ဆုံးလက်နက်ကြီးကြီးကြားရောက်ရာကဒေသခံတွေထိခိုက်တန်ရာရရှိခဲ့တဲ့အကြောင်းဒေသခံတွေနဲ့လှုပ်ဆောင်ကူဆလဲတွေကပြောပါတယ်။မနေ့ညနေပိုင်းမှာပေါင်တော်မြို့နယ်ကျော်ရှင်ရွာထဲလက်နက်ကြီးကြီးကြားရောက်ပောက်ကွဲရာကတန်ရာရခဲ့တယ်လို့လည်းဒေသခံရွာသားဦးအောင်စံမင်းကပြောပါတယ်
။ပိုက်ချတာတော့ဗမာနေပြည်ကစိုက်ချပါအိမ်ကတော့ဆောင်ပေါင်းပြီးကနောက်တိုင်းကနောက်တိုင်းမှာကြာပြီးကလူရောရောက်တယ်လားပါငါရပါသ
ူရတဲ့အတန်ရရသူတွေကတော့ကျော်ရှင်ကြီးရွာကအသက်6နှစ်အရွယ်မိန်းကလေးသူအသက်26နှစ်အရွယ်မျိုးသမီးနှစ်ဦးအသက်50နှစ်အရွယ်မျိုးသမီးသူနဲ့55နှစ်အရွယ်မျိုးသားသူဖြစ်တယ်လို့ပြောပါတယ်။တိုက်ပွဲဖြစ်ပွားတာမရှိပဲဖြစ်ကမှုဖြစ်ခဲ့တာလို့ဒေသခံတွေကပြောဆိုကြောင်းလဲပေါက်တော်မြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးအောင်ကျော်ထွေးက VOA ကိုပြောပါတယ်။
ဒီနေ့ထဲကနေပြီးတော့မှတန်းတော်ဒီဇာတ်ကောင်းတဲ့နောက်ပြီးပေါ့ဗျာဒီနေ့ပေါတော့နဲ့မင်းကြီးမင်းသားလို့ပြောရအောင်ပြန်ခေါင်းကြည့်ရောရအောင်အဲ့နာလာအောင်မှာလည်းဒီစစ်ဆန်ကြပါဒီဘက်ကလည်းကျွန်တော်တို့ဒီကြေးရတော့ကတော့အဲ့နာမှာတိုက်ပွဲလေးဖြစ်တာမရှိဘူးဆိုပြီးတော့မှသိရပါတယ်။အဲဒီပေါတော့မျိုးနဲ့တုံးမှကြော်ကြော်လောက်တဲ့ဝဲလေးအကျော်ချင်းကြေးရောမှာလည်းလည်းကြည့်ကြပြီးတော့လူငါးဦးဖြစ်ရဆိုတဲ့တဲ့င်းကိုကျွန်တော်တို့ရပါတယ်ဆိုတော့အဲ့ငါးဦးဖြစ်တဲ့အဖြစ်မှာအချောင်းနဲ့ပေါ့နော်မင်းကလေးတူပါပါလေအကျန်လာတော့မင်းတေဟောင်းကြီးအမျိုးသမီးနှစ်ဦးရောပါတယ်လောက်ရှိတဲ့အမျိုးသမီးဒီတူရောအမျိုးသားတူပေါ့ဗျာငါးဦးလည်းနေပြီးစသဖြစ်တာပေါ့ပြောပါလေပေါ်တော့ပေါ့တော့တဲ့မှာဒီလိုစေကူကမှခံနေကြပါ
ရခိုင်ပြည်နယ်နေရာတော်တော်များများမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေပေမဲ့ပေါင်တော်မျိုးနယ်မှာတော့တိုက်ခိုက်မှုတွေမဖြစ်ဘူးသေးပါဘူး။ဒါပေမဲ့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့လုံခြုံရေးရစိတ်မချရတဲ့နေမြေဖြစ်ပေါင်တော်မျိုးနယ်မှာရွေးကောက်ပွဲကျင်းပမဲ့အစီအစဉ်ကိုပယ်ပြတ်ထားပါတယ်။မနေ့တုန်းကလည်းရခိုင်ပြည်နယ်မင်းပြားမြို့နယ်မှာလည်းပြစ်ကတ်မှုတွေကြောင့်ဒေသခံရွာသား3ဦးတန်ရရရှိခဲ့တယ်လို့ဂျန်တဲ့လူတွေကလည်းဘေးလွတ်ရာသိမ်းရှောင်နေရတယ်လို့ဒေသခံရွာသားကိုသွန်းကျော်ကပြောပါတယ်။
ဟုတ်ရောက်ပြီးသွားတယ်တက်ကြီးရောမိန်ကလေးတယောက်တော့အရှင်နေတို့လိုဆိုးတယ်လို့ပြောတယ်ဘောတန်တန်းဆိုးလို့ခေါ်တယ်တစ်တစ်ဆင်းမျိုးပေါ်တာလည်းပြောတယ်အခုရွာမှာတိတ်မရှိတော့ဘူးအခုကျွန်တော်ဆင်မျိုးတွေဆိုရင်ဒီမှာရောက်နေကြပြီဒီမှာ
မြင်ပြမှာ
တခြားလူတို့တစ်ပေါ်တောင်လို့ရွှေရှောင်းလို့ခွေတောင်ရှောင်းလို့အေးပက်လို့ရွှေတောင်ကြတယ်ဘော
ရွာသားရှိဦးထက်မလဲတန်ရရရှိခဲ့တဲ့မနေ့ကမင်းပြနဲ့ပေါက်တော်မျိုးနယ်ကပြေကတ်မှုတွေဟာသမ္မတော်ရည်တရက်လက်ချက်ဖြစ်ဒေသခံတွေကပြောနေတာကြောင့်အခြေအနေကိုသိရအောင်သမ္မတော်ပြောခွင့်ရသူကိုအချင်းချင်းဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။2020ပြည်နှစ်ဇွန်လကနေအောက်တိုဘာလ30ရက်နေ့ထိနှစ်ဖက်သက်ဖွဲ့တွေရဲ့စစ်ရေးသင်းမာမှုအကြားတနေ့ကြီးလက်နက်ငယ်စီမံမှုတွေကြောင့်အယတန်120ကျော်တန်ရာရရှိခဲ့တယ်လို့တေဆုံးသူ45ဦးသိရှိလာပြီလို့ရခိုင်ပြည်နယ်ခြေဆိုင်အယဖက်ဖွဲ့စည်းတွေကစီရင်ပြုစုထားပါတယ်လက်နက်ကိုင်ပဋိပက္ခတွေကြောင့်ရခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံမှာဒီနှစ်2020ပြည်နှစ်ပထမ3လအတွင်းကလေးငယ်တရာကျော်တေကြီးတန်ရာရရှိခဲ့ပြီးဒီကိန်းကနန်းဟာပြီးခဲ့တဲ့နှစ်တစ်နှစ်လုံးရဲ့ထက်ဝက်ကျော်ရှိနေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကလည်းဒီလအထက်မှာပဲသတင်းထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကုန်းနေ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ကျမစုမမရှင်2020ရွေးကောက်ပွဲအတွက်ကြွတင်မဲတွေစပေးနေကြပြီဖြစ်ပေမဲ့ မဲဆန္ဒရှင်တွေအတွက်မဲပေးနည်းစနစ်ပညာပေးတာအားနည်းခဲ့တယ်လို့ကျူတင်မဲပေးတဲ့အချိန်မှာလည်းလျှို့ဝှက်နည်းစနစ်နဲ့မဲမပေးနိုင်ခဲ့ဘူးလို့စောင့်ကြည့်လေ့လာသူတွေကပြောပါတယ်စူးစီးတင်ပြထားတာနားဆင်ပါရှင်2020ပြည့်နှစ်ပါတီစုံဒီမိုကရေစီရွေးကောက်ပွဲကြီးအတွက်အသက်60နှစ်အထက်မဲဆန္ဒရှင်တွေအနေနဲ့မိမိတို့နေထိုင်ရာမြို့နယ်ရပ်ကွက်ကြေးရွာအုပ်စုတွေမှာအောက်တိုဘာလ29ရက်ကနေနိုဝင်ဘာလ6ရက်နေ့အထိကြိုတင်မဲပေးနိုင်ကြပြီဖြစ်ပါတယ်ကြိုတင်မဲတွေကိုအိမ်နိုင်ရာရောက်ရောသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ရဲ့စီစဉ်မှုနဲ့ယာယီမဲယုံရွေးလျားမဲယုံလေးတွေနဲ့လိုက်လံကောက်ခံနေတာဖြစ်ပါတယ်ဒါပေမဲ့လည်းပြည်သူတွေကြားမှာကြိုတင်မဲပေးတာနဲ့ပတ်သက်လို့စာရေးပိတ်တာကအစားမိမိတို့ပေးလို့တဲ့နိုင်ငံရေးပါတီကိုယ်စားလှယ်လောက်ရွေးချယ်မှုအစုံအစီအမပြေဖြစ်အခက်အခဲတွေနဲ့ကြုံနေရတဲ့သတင်းတွေထွက်ပေါ်နေပါတယ်ရန်ကုန်တိုင်းကမာရွတ်မြို့နယ်ရက်ွက်တီတဲကယာယီမဲယုံတွေမှာကြိုတင်မဲပေးနေကြတာကိုကိုယ်တိုင်သွားရောက်လေ့လာခဲ့တဲ့ပြည်သူပါတီကကမာရွတ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောက်ဦးနေရန်ဦးကသူမြင်ခဲ့ရတဲ့အတွေ့အကြုံပြောပြပါတယ်
အထက်ကနေစပြီးပြောမယ်ဆိုရင်တော့နံပါတ်1ကပြည်သူတွေကအခုချိန်ဒီမဲပေးကုန်မဲပေးနေချက်ကိုဟိုတိတိကျကျနားမလည်သေးဘူးပေါ့နော်အခုကအသက်ကြီးပိုင်းဆိုတော့ပိုဆိုးတာပေါ့နော်ဒီနှစ်က COVID-19 လည်းဖြစ်သွားတယ်ဆိုတော့ဒီဆက်ဆံရှင်အသိပညာပေးလုပ်ငန်းတွေလောက်တာကအရင်အားနဲ့လည်းကျွန်တော်တို့သိရပါတယ်မဲပေးတဲ့အခါမှာကတော့တိတိကျကျပေါ့နော်မဲတော့မဲပေးရမယ်ဒီလိုတော့ဒေသလွတ်တော်တိုင်းဒေသကြီးလွတ်တော်ဆိုတာကိုသူတို့ကိုယ်တိုင်ကကိုကိုပြပြမဖြစ်ဘူးဆိုတာကိုသိရတယ်ပေါ့နော
်သူဒီမဲပေးတဲ့သူတွေကြားမှာအခုလက်ရှိကြုံနေရတဲ့အဓိကအခက်အခဲပြဿနာရဲ့ရင်းမြစ်ကတော့မဲဆန္ဒရှင်ပြည်သူတွေကြားမှာမဲပေးနည်းစနစ်ပညာပေးမှုအားနည်းခဲ့တာကြောင့်လို့ရွေးကောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ PACE ရဲ့ Program Manager ကိုဟန်ဆုထွန်းကပြောပါတယ်
ဒီကိုဗစ်ကာလမှာဒီရွေးကောက်ပွဲကျင်းပမယ်ဆိုကြကြူတင်နေပေးမယ့်ကာလပေါ့နော်ကော်မရှင်အနေနဲ့လည်းကူတာအကျိုးရှင်လုပ်တော်လည်းပဲလုပ်ရတဲ့အချိန်တအားနောက်ကျတာပေါ့နော်ကြူတင်ကျော်ကျင်းစင်ထားနိုင်ခြင်းမရှိဘူးဥပမာဒီအသက်60ကျော်တွေအတွက်ရှိတဲ့ပလန်ရှိတယ်ဆိုရင်ကျွန်တော်တို့ကအိုင်ဒီယာပြောင်းရမှာပေါ့အခုကျတော့မှကျွန်တော်တို့ကကပ်ပြီးပြောင်းရတာဖြစ်တဲ့အတွက်တော့ကူတာ education ဒါတော့လုံလောက်မှမရှိဘူးလို့ပဲကျွန်တော်ပြောချင်တယ်
ကျူတင်မဲပေးတဲ့မဲဆန္ဒရှင်ပြည်သူတွေအတွက်အဓိကအရေးကြီးဆုံးဖြစ်တဲ့လျှို့ဝှက်မဲပေးပိုင်ခွင့်အခွင့်အရေးဆုံးရှုံးနေတာကိုလည်းမြင်တွေ့ခဲ့ရတယ်လို့ကိုယ်စားလှယ်လောက်ဦးနေရဦးကပြောပါတယ်
။လျှို့ဝှက်ဆန္ဒမဲပေးခြင်းဖြစ်ခြင်းကပျောက်ဆုံးနေရခင်ဗျ။အဲဆန္ဒရှင်တွေကလူလွတ်လပ်ကိုပေးခြင်းနဲ့မဲကိုထိတာမျိုးရှိရမှာပေါ့နော်။တိုးတော့လက်တွေ့မှာကဘာဖြစ်လဲဆိုတော့ပြည်သူတွေဒီနောက်မှာမဲရောက်တောင်းရှိတဲ့လူတွေကအဓိကကြီးကျယ်နေပြီးတော့ဘယ်လိုတောင်းထုတ်ရမလဲ၊ဘယ်နည်းဘယ်လိုတောင်းထုတ်ရမလဲပေါ့နော်။ဆိုင်ဆိုင်ချင်းကျင်းပြတာခါကြတဲ့ကြားပြသေးတာကိုသိရတယ်ပြီးတော့မဲဆိုင်ကိုဒီကူတာကော်နက်ပိတ်ပြီးတော့ပုံနဲ့ထည့်ရမှာတော်တော်လေးလက်တွေ့မှာတော့ဒီတောက်တောင်းရှိတဲ့လူတွေကဒီစကားတွေကဝင်လို့ရဆိုတော့သိရတယ်ပေါ့အဲ့တော့ပြောမယ်ဆိုရင်တော့သူ့ရဲ့ channel မဲပိတ်ရအလုံးကြီးပါပါတယ်တော်တော်ကြိုတင်မဲပိတ်ခြင်းမှာတော့အဲ့ဒီဥစ္စာကပျောက်ဆုံးနေဆိုတော့သိရပါတယ်ခင်ဗျာ
မဲပေးမဲ့ပြည်သူတွေအတွက်စနစ်ကြတဲ့ကျန်းမာရေးကာကွယ်စောင့်ရှောက်မှုနဲ့စနစ်တကျနဲ့လွတ်လပ်တရားမျှတမှုရှိအောင်ပေါ်ဆောင်ပေးဖို့အရေးကြီးလိုအပ်ပါတယ်လို့ဦးနေအောင်ကအကြံပေးပါတယ်
။အဲ့တော့ကျန်းရှိနေတဲ့ပြည်မှာကျွန်တော်တို့လူ့စိတ်နဲ့ကြည့်ကြတော့တော့ဘာလဲဆိုတော့အရင်ဆုံးကတော့ social distancing ကိုတော့ရှင်းပြတယ်လို့ကျွန်တော်မြင်တယ်။နောက်တစ်ခုကလှုပ်ဝက်စာမဲပေးခြင်းကိုတော့အတိုင်းအတာကိုတော့ကျွန်တော်ကတော့အကြံပေးပါတယ်။အခုဒီထားကတော့လှုပ်ဝက်စာမဲပေးခြင်းဆိုတာဘယ်လိုမှမလိုမဖြစ်ဘူးပေါ့နော်။နောက်တစ်ခုကဒီလူ့စိတ်မဲတွေရဲ့ခိုင်မာမှုပေါ့နော်။အဲ့ဒီဥစ္စာကတန်တရားကျွန်တော်နိုင်ငံမှာရရှိတယ်။2010ကလည်းလူ့စိတ်မဲတွေဟိုပြစ်လာပြီးတက်ခဲ့တာဆိုတော့အခုတစ်ခေါက်လဲကျေတမဲတွေပြစ်လာတက်တာဆိုတော့လည်းတွေ့နေရတာဖြစ်တဲ့အတွက်အဲ့တော့ရုပ်တော်ကော်မရှင်နဲ့ Developer ကကြီးတွေလွတ်တော်ကော်မရှင်လောင်းတွေနဲ့တွေ့ပြီးတော့ Democracy နည်းလမ်းကြရတဲ့လွတ်လပ်တရားမျှတာတွေရုပ်တော်ကော်ဖြစ်ချင်တဲ့သူဖြစ်လာမှုပူပေါင်းပြီးတော့ဟိုစောင့်ကြည့်ဖို့ကိစ္စကိုတက်တဲ့ပြန်လုပ်တင်တယ်လို့ကျွန်တော်ထင်ပါတယ်ဆ
ရာ။ဒါမဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2020ရွေးကောက်ပွဲမှာတော့ပြည်내နဲ့တိုင်းဒေသကြီးမဲဆန္ဒနဲ့1158နည်းမြေအတွက်ပါတီပေါင်း62ပါတီကပါတီကိုစားပြုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း9839ပါဝင်ရှင်ပြိုင်ချမှာပါဒီလိုနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ကျင်းပမယ့်မဲယုံပေါင်းကတော့4100ပတ်ဝန်းကျင်ဖြစ်ပါတယ်။ဒီမဲယုံတွေအတွက်မဲယုံဝန်ထမ်းကတော့4100တာဝန်ယူမှာဖြစ်ပြီးမဲသိမ်းတဲ့သူတွေကတော့38သန်းကျော်ရှိမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ရှင်။ကျွန်မစုမွန်ပါ
။လာမယ့်ရွေးကောက်ပွဲမှာမဲဆန္ဒနေမယ့်အများဆုံးပေဖြတ်ခံထားတဲ့တိုင်းဒေသတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲအလွန်နိုင်ငံရေးရှင်တွေပေါ်ကိခတ်တွေကစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါမြို့နယ်ကိုကုတ်မှာရွေးကောက်ပွဲမကျင်းပဖြစ်တယ်လို့ကျန်တဲ့မြို့နယ်တွေထဲကတချို့မှာလည်းမြို့ပေါ်မေးဆန္ဒနဲ့လောက်တာကျင်းပမှာဖြစ်တာကြောင့်ရွေးကောက်ပွဲနောက်ပိုင်းရခိုင်ပြည်နယ်မှာနိုင်ငံရေးပြဿနာတွေပုံမူကြီးထွက်လာနိုင်တယ်လို့ကိခတ်တွေတတိပေးနေပါတယ်မေးဆန္ဒနေမြေတော်တော်များများရွေးကောက်ပွဲကျင်းပခွင့်မရတော့တာကြောင့်ရခိုင်ပြည်နယ်လွတ်တော်မှာလည်းလွတ်တော်ကိုယ်စားလှယ်ပြေးဝါရှိတော့မှာမဟုတ်တာကြောင့်အစိုးရနဲ့ပြန်လည်ထိန်းချုပ်မှုတွေအနည်းလာနိုင်တယ်လို့လည်းနိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကပြောပါတယ
်အစိုးရအဖွဲ့ကတော့ဟုတ်လားကျွန်တော်တို့ဒီနိုင်ငံတော်ကမရာကနေပြီးတော့ဟုတ်လားကျွန်တော်တို့ဟိုခတ်အပ်တဲ့သူကနော်ခတ်အပ်တဲ့ပြည်နယ်သက်တော်ကိုယ်စားလှယ်ကဒီဝင်ကြီးချုပ်ဖြစ်လာမှာဖြစ်တဲ့အတွက်ကြောင့်မလို့တို့တော်လည်းလွတ်တော်တွေရဲ့နော်အစိုးရကိုထိန်းချုပ်ဆိုင်မှုကတော့ ဟုတ်လားတို့တော့ကိုယ်ကလေး20ဦးရင်းနဲ့ဆိုရင်အင်မတန်မှအားနည်းလိမ့်မယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ်
။ရခိုင်ပြည်နယ်မှာစန္ဒမီပေးပန်ခွင့်ရှိသူ16သိန်းကျော်ရှိပေမယ့်လက်ရှိချိန်မှာတော့မြို့နယ်တချို့နဲ့မစ်ဆန်တန်းနယ်မြေတော်တော်များများပေဖြက်ခံထားရတာကြောင့်မီးပေးခွင့်ရှိသူ4သိန်းကျော်လောက်သာကျန်ပါတော့တယ်။လက်နက်ကင်မီးပခတ်တွေနဲ့နိုင်ငံရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာနေရာတော်တော်များများရွေးကောက်ဝေးမကျင်းပတ်နိုင်တဲ့အပေါ်မှာတော့နိုင်ငံရေးရဆုံးရှုံးမှုတစ်ခုဖြစ်နေလေဒေသခံနိုင်ငံရေးတိုင်ဝမ်ကမြင်ကြပါတယ်။အဓိကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANB ဥက္ကဋ္ဌဦးတာထွန်းလကတော့ရခိုင်ပြည်နယ်အတွက်ဆုံးရှုံးမှုလို့ပြောပါတယ်
။ရခိုင်ပြည်ရဲ့ရခိုင်ပြည်မှာရှိတဲ့ရခိုင်ပြည်နဲ့ရခိုင်လူမျိုးတွေရဲ့နိုင်ငံရေးကိုဖျက်ဆီးလိုက်တယ်လို့မြင်တယ်အဲ့ဒါက။ရေကောက်ပွဲဆိုတာပြည်သူ့ဆန္ဒအမျိုးကြီးပါတဲ့ပြည်သူတွေဆန္ဒကိုပိုသက်ပြရမယ်ဒီမိုကရေစီ။ဒီမိုကရေစီတခင်ကြမ်းမှာပြည်သူအမျိုးကိုဆန္ဒပြုဖို့ဆန္ဒတွေပါဖို့လိုတယ်။အခုရခိုင်ပြည်သူအမျိုးစုဆန္ဒကမပါတော့ဘူး။အဲ့ဒါကြောင့်ဒီရေကောက်ပွဲကရေကောက်ပွဲလွတ်ပါတယ်ဆိုတော့ဒီကိုမျိုးတွေကိုလွှတ်ပေးတယ်နောက်သုံးမျိုးတွေကိုမြို့ပေါ်ရက်ကတချို့လောက်ပဲလုပ်တယ်အဲ့ဒါကြောင့်ရခိုင်ပြည်နယ်ရခိုင်ပြည်နယ်ရခိုင်ပြည်နယ်ရဲ့ဟိုနိုင်ငံရေးကိုဖျက်ဆီးလိုက်တယ်လို့ကျွန်တော်အဲ့ဒါကြောင့်ပြောတာဖြစ်တယ်
စီရင်တမှုတွေရှိနေတဲ့ရခိုင်ပြည်နယ်မှာမိစင်တဲ့နေမျိုးတွေအကုန်လုံးကိုမကျင်းပဖြစ်တာကြောင့်ရခိုင်ပြည်သူတွေကမှရွေးကောက်ပွဲနိုင်ငံရေးအပေါ်ယုံကြည်မှုတွေအားနေလာနိုင်တယ်လို့ရေရှည်မှာလည်းဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်ထိခိုက်လာမှာကိုလည်းစိုးရိမ်နေကြပါတယ်ဒီလိုရှင်တွေကိုချောင်ရှားနိုင်အောင်ကြားဖြောက်ရွေးကောက်ပွဲတွေကျင်းပဖို့လိုအပ်လိမ့်မယ်လို့လည်းနိုင်ငံရေးလှစ်လာသုံးသပ်သူဒေါက်တာရေမျိုးသိန်းကမြင်ပါတယ
်ဒီရွေးကောက်ပွဲဟလာမလုံးနိုင်တဲ့ကိစ္စရဲ့နောက်ဆက်တွဲမှာတော့ဘယ်အချိန်မှာရခိုင်ပြည်နယ်မှာဒီရွေးကောက်ပွဲကိုပြန်ကျင်းပမလဲဆိုတဲ့မေးခွန်းဟာမေးကြရဖြစ်လာပါတယ်အဲ့တော့ကျွန်တော်မြင်လာတော့ရွေးကောက်ပွဲကိုစောနိုင်တဲ့များစောစောအမြန်ဆုံးပြန်ပြီးကျင်းပဖို့လိုအပ်တယ်လို့မြင်ပါတယ်တော်တော်ဆိုင်ရာရွေးကောက်ပွဲဥပဒေတွေကနော်ရွေးကောက်ပွဲကျင်းပတဲ့နှစ်မှာဟိုလွတ်တော်ရဲ့ပထမသက်တမ်းနှစ်ပေါ့လေလွတ်တော်ရဲ့ပထမသက်တမ်းနှစ်မှာကျွန်တော်တို့ကြားတဲ့ရွေးကောက်ပွဲကျင်းပတာတော့မရှိပါဘူးတိုးတော်လည်းပဲဒီကိစ္စဟာနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားတော့ကိုစားပြုခွင့်အနေနဲ့ဆက်ဆက်နေတဲ့အတွက်ကြောင့်မလို့နော်ရခိုင်ပြည်နယ်အပါဝင်တော့လေရွေးကောက်ပွဲမကျင်းပနိုင်တဲ့မြို့နယ်တွေမှာလာမယ့်လွတ်တော်တက်တန်းအတွင်းအများဆုံးရွေးကောက်ဈာပြည်ရွေးကောက်ပွဲတစ်ခုကျင်းပနိုင်ဖို့ဆောင်ရွက်ပြင်တယ်လို့မြင်ပါတယ်
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်ဝင်ရောက်ရှင်ပြန်ကြမှာဖြစ်ပြီးမိပေးခွင့်ရှိသူ38သန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။ဒါပေမဲ့လည်းလောလောညက်တဲ့ရှင်နေတဲ့မရှိဘူးဆိုပြီးပြည်နယ်နဲ့တိုင်း6ခုကမစ်ဆန်တဲ့နေတချို့မှာရွေးကောက်ပွဲကျင်းပမယ့်စီစဉ်ကိုပေဖျက်ထားတာကြောင့်ခန့်မှန်းရှင်မစ်ဆန်တဲ့ရှင်တသန်းကျော်လောက်မိပေးခွင့်ဆုံးချုပ်မယ့်ရှင်နေနဲ့ကြုံတွေ့နေရပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်စစ်တွေမျိုးကလည်းသတင်းပေးပို့ထားပါတယ်။
လာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှိနေခြင်းပါမဲ့အထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရွေးဝေမြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီ season ကိုစနေနေ့ည9:00နာရီထုတ်လင်းတဲ့ VUA TV Magazine season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVB ရုပ်သံကထုတ်လင်းပေးတဃအပြင် VUA Internet website စာမျက်နှာ burmese.vuanews.com နဲ့ VUA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လင်းပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။
ကိုဗစ်ကရောဂါကြောင့်ယာယီပိတ်ထားရတဲ့ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးပြန်ဖွင့်လိုက်ပြီးရပ်ပိုင်းအတွင်းမှာပဲမြန်မာရင်မောင်းသမားနှစ်ယောက်မှာရောဂါပိုးကူးစက်နေတာကိုစစ်ဆေးတွေ့ရှိတာကြောင့်စောင့်ကြည့်စစ်ဆေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။ထိုင်းနိုင်ငံမဲဆောက်မြို့နဲ့မြန်မာနိုင်ငံမြောက်ဥရီကြားနယ်စပ်ကုန်သွယ်ရေးပြန်ဖွင့်ပြီး၄ရက်ကြာမှာပဲမြန်မာကုန်တင်ကားမောင်းသမားနှစ်ဦးရောဂါပိုးကူးစက်နေတာကိုအတည်ပြုခဲ့တာဖြစ်ပါတယ်။ကတ်ရောဂါကြောင့်သတင်းတစ်ပတ်ကြာယာယီရနာထားပြီးတနင်္လာနေ့ကစပြီးပြန်ဖွင့်ခဲ့ရမှာတော့ရင်မောင်းနေကုန်တင်ကုန်ချလို့သမားတွေပါဝင်နယ်စပ်ကုန်သွယ်ရေးမှာအလုပ်လုပ်ကင်နေသူတွေကိုမဲဆောက်မြို့ကကုန်စည်လွှဲပြောင်းရေးနယ်စပ်ဒေသကတတ်မှတ်နေမြေမှာထိုင်းနိုင်ငံကရောဂါပိုးရှိမရှိစောင့်ကြည့်စစ်ဆေးနေတာပါဒီလိုစစ်ဆေးရမှာမြန်မာနိုင်ငံသားရင်မောင်းတဦးမှာယောဂကူးစက်နေကြောင်းမနေ့တုန်းကပဲစစ်ဆေးအတည်ပြုခဲ့တာလို့လဲခရင်ပြည်နယ်မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ်
။ဩမနေ့ကဟုတ်တယ်မဟို၄ဘင်း၆ဘင်းပေါ်မှာလေဟိုလက်ထွက်ဟိုက်ကျအုပ်စုတွေက ကျွန်တော်တို့ဟာဒေတာသုံးပစ္စည်းလေးတွေတဲတဲ့ကားရှိတာပေါ့မှာဒီဘက်တော့ဒီကျွန်တော်တို့စီကတော့ခါလီသွားတာပေါ့မှာမဲဆောက်ပစ္စည်းအောင်ရောက်တော့သူတို့စီကဟိုင်းနက်တို့ဘာလို့လဲပြန်ချိန်ပြီးတော့ဟိုဒေတာသုံးပစ္စည်းကုန်ွယ်တဲ့ကားလေးတွေရှိတယ်မှာအဲ့ဒီကားလေးတွေကနှစ်ဦးတွေ့တာပေါ့မှာကျွန်တော်တို့ဘက်မှာတော့သူ့ရဲ့နေတဲ့နေရာမှာပဲကွန်တက်ရှိတာပေါ့ဒီပစ္စည်းအောင်မှာတော့ကွန်တက်မဖြစ်ဘူးမဖြစ်ဘူးဆိုတော့ကျွန်တော်ပစ္စည်းအောင်ထဲမှာ drop လုပ်ဖို့တိုက်သွားတာပေါ့မှာ
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတကြောပြန်ကူးစက်မှုတွေတိုးလာနေချိန်မှာပဲနေဆက်မြို့ဖြစ်တဲ့မြဝတီမှာလည်းရောဂါကူးစက်သူတွေများလာနေတယ်လို့တိတ်ဆုံးသူတွေလည်းရှိနေတာကြောင့်ထိန်းချုပ်ဖို့ကြိုးစားနေတယ်လို့လည်းခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ်
။မနေ့ကအဲ့ဒီနှစ်ဦးအပါဝင်84ဦးရှိတယ်မှာ84ဦးမှာ41ယောက်တော့ဆင်းအောင်ဆင်းသွားပြီမှာ41ယောက်ဆင်းပြီနောက်ပြီးတော့ကျွန်တော်တို့ဟိုအစောပိုင်းမှာတိတ်ဆုံး2ဦးရှိတယ်။အဓိကတော့ကျွန်တော်တို့ကတော့primary contact ပိုးသွင်းနိုင်ကြီးများတော့ဦးမြများတဲ့တော့အဲ့ဒီဖွဲ့ရောကျွန်တော်တို့ကအထူးကန့်သတ်ထားတဲ့ quarantine ပေါ့တုံးချင်းအင်္ဂါလေးကြီးကျွန်တော်50ရှိတယ်အဲ့ဒီမှာကျွန်တော်ထားတယ်နောက် secondary contact ကိုကြတော့ကျွန်တော်တို့ကစက်နိုင်နေများဖုံး quarantine ထားလို့ရထားတယ်ခင်ဗျာရက်ကငါကျွန်တော်စီဘက်ဆိုရင်တွေ့ရတယောက်နှစ်ယောက်သုံးယောက်ဖြစ်လာပြီနားတော့အရှိကြီးပေါ့အဲ့ဒီ area ကိုကျွန်တော်တို့ရှင်းပြဆိုနေတယ
်
နေပြီးရင်အဲ့ဒီလူတွေကိုကျွန်တော်တို့လိုအပ်တဲ့ကိုဗစ်ဆီးရှင်းမှုတုံနိုင်အောင်ကျွန်တော်တို့ပွင့်ဆင်နေကြတာ
နေဆက်မျိုးဖြစ်တဲ့မြဝတီမြို့မှာအိန္ဒိနာချင်းထိုင်းနိုင်ငံကနေအကြောင်းမျိုးမျိုးနဲ့ပြန်ရောက်လာသူတွေအပါအဝင်ရောဂါကူးစက်မှုမရှိအောင်တိကျခွဲပြီးစောင့်ကြည့်စစ်ဆေးတာတွေကိုလည်းပုံမှန်လုပ်နေတယ်လို့လည်းပြောပြပါတယ
်ပုံမှန်ကတော့မှ100နဲ့200ကျားတော့ပုံမှန်ရှိတယ် primary တစ်ခုရဲ့ပေါ့အဲကြံတဲ့ကျွန်တော်တို့ကခီးသွားရာသွန်ရောက်ထားတဲ့ဟာမျိုးလဲခုနလိုပဲဟို100ဝန်းကျင်လောက်ရှိတာပေါ့တို့တို့ဒီပြီးတော့ပြန်တို့ IDC တို့ဘာလို့ကြားလဲ450ဝန်းကျင်လောက်ရှိတတ်တာပေါ့နေရာမတူအောင်ထားတယ်နေရာမတူအောင်ဆိုတော့မှpositive ရှင်တူရင်တော့မှကျွန်တော်တူထားလို့မရအောင
်ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်တည်ဆုံးသူ59ယောက်နဲ့ကူးစက်သူ3600လောက်ရှိခဲ့ပေမဲ့မကြသေးခင်လတွေကစလို့ရောဂါကူးစက်မှုတွေကျဆင်းလာနေရကနေကန့်သတ်မှုတွေရှော့ပေါနေချိန်မှာပဲမြန်မာနိုင်ငံဘက်မှာကူးစက်မှုတွေမြင့်တက်လာနေတာကြောင့်နေဆက်ဒေသတွေမှာသွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးစောင့်ကြည့်စစ်ဆေးနေတာပါမြန်မာနိုင်ငံမှာတော့ကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေရမှာအခုဆိုရင်သေဆုံးသူ1000ကျော်နဲ့ကူးစက်သူ5000ကျော်အထိရှိနေပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျူထွေးကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာထူးထူးရွေးကောက်ပွဲတွေမကြခင်ရပ်ပိုင်းတွင်ကျင်းပတော့မှာဖြစ်သလိုဒီရွေးကောက်ပွဲမှာအမျိုးသမီးလွှတ်တော်ကိုစလေလောင်း1000ကျော်ပါဝင်ရှင်ပြိုင်ဖို့ရှိနေပါတယ်။ဒီလိုရှင်ပြိုင်ကြမဲ့ကိုစလေလောင်းတွေထဲမှာပပေးတမ်းမျိုးနဲ့ပြည်သူ့လွှတ်တော်နေရာအတွက်လူ့ကောင်တစ်ဒီမိုကရက်တစ်ပါတီကနေဝင်ရောက်ရှင်ပြိုင်မဲ့မတ်ဤတင်စာမောင်ကတော့အသက်အငယ်ဆုံးအမျိုးသမီးလွှတ်တော်ကိုစလေလောင်းတစ်ယောက်ဖြစ်ပါတယ်။လူငယ်အမျိုးသမီးတစ်ယောက်ရဲ့ရွေးကောက်ပွဲနိုင်ငံရေးအတွေ့အကြုံ၊ကြုံတွေ့ရတဲ့စိန်ခေါ်မှုအခက်အခဲ၊ဘယ်လိုနိုင်ငံရေးအိမ်မက်တွေနဲ့ဂျာရီကိုကြော်ဖြတ်ဖို့ကြိုးစားနေတယ်လဲ၊စူရာတွေကိုမတ်ဤတင်စာမောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ဆက်ထားပါရရှင်။
There's a path we must choose sometime. Gotta stand up and fight sometime.
ကျွန်တော်ကကျောင်းသားသမဂ္ဂနဲ့မှာကျောင်းသားလှုပ်ရှားမှုတွေရင်းနှီးခဲ့တယ်။ရင်းနှီးခဲ့ပြီးတော့ကျွန်တော်ဒီနောက်ပိုင်းစဉ်းစားရဲကျောင်းသားနိုင်ငံရေးကိုပဲဆက်သွားမလားပေါ့။ကျွန်တော်မဟုတ်ဒီပါတီချင်းဝင်ပြီးတော့မှဒီနိုင်ငံရေးတမန်ပြောင်းဖြစ်လှုပ်ရှားမလားကျွန်တော်စဉ်းစားတဲ့အခါကျတော့ကျွန်တော်ဒီလူကောင်တဲ့ဒီမိုကရက်တစ်ပါတီနဲ့ကြတော့ကျမတို့ဟိုကျောင်းသားလှုပ်ရှားမှုတွေတကယ်လည်းရင်းနှီးတယ်။ရင်းနှီးရဲ့အခါကျတော့ဒီပါတီချဲဝင်ဖြစ်သွားတယ်။ဝင်ဖြစ်သွားပြီးတော့မှနိုင်ငံရေးကိုဆက်ပြီးလှုပ်ရှားဖြစ်တယ်ပေါ့နော်။အဓိကကတော့ဒီညီမတို့ဒီအောက်ခင်မှာဖြစ်နေတဲ့အတန်လေးအားလုံးကိုလွတ်တော်ထဲမှာတင်ပြခြင်း။အခုလွတ်တော်ရဲ့ရောက်နေလွတ်တော်အမတ်တရားလဲညီမတို့အတန်တွေဘာမှပြောပြခြင်းမရှိဘူး။ထုတ်ဖို့ပြောကြားခြင်းလည်းမရှိဘူး။ဒီအခါကျတော့ညီမကဒီကိစ္စအတွက် အရေးကောက်ွယ်ဝင်မှုတပြင်းများနဲ့နဲ့လောက်ရှိပေါ့ရှိရညီမလည်းအသက်ကလည်းမပြည့်တဲ့အခါကျတော့ဒီတစ်ခေါက်မှာတော့ကျမအသက်လည်းပြည့်သွားတဲ့အခါကျတော့ဒီတစ်ခေါက်ရေးကောက်ွယ်များဝန်ပြန်ဖြစ်တာ
ကျားတော့မကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့အသက်ငယ်ဆုံးအမျိုးသမီးလွတ်တော်ကိုစလေလောင်မအီတင်စာမောင်ပြောသွားတာပါမအီတင်စာမောင်ဟာအခုလိုနိုင်ငံရေးပါတီတခုမှာပါဝင်မလှုပ်ရှားခင်တုန်းကတော့မြန်မာနိုင်ငံမှာပညာရေးစနစ်ပြုပြင်ပြောင်းလဲမှုတွေဖြစ်လာဖို့လှုပ်ရှားခဲ့တဲ့အမျိုးသမီးလူငယ်တစ်ယောက်ဖြစ်ပါတယ်ရတနာပုံចောင်းသားသမဂ္ဂရဲ့ပထမဆုံးအမျိုးသမီးဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ဘူးသူဖြစ်တယ်လို့2015ចောင်းသားသပိတ်မှာဦးဆောင်ပါဝင်ခဲ့တဲ့အတွက်တစ်နှစ်ကျော်ဖမ်းဆီးထိန်းသိမ်းခံခဲ့ရသူလည်းဖြစ်ပါတယ်လရှိမှာတော့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီလူငယ်အဖွဲ့ကိုဦးဆောင်နေတယ်လို့ပါတီတစ်ခုလုံးရဲ့ဦးဆောင်ကဏ္ဍမှာလည်းပါဝင်နေသူဖြစ်ပါတယ်။အသက်26နှစ်အရွယ်မက်အီတင်စာမောင်အတွက်ဒီနှစ်2020ပြည့်ရွေးကောက်ပွဲကတော့ပထမဆုံးအကြိမ်ဝင်ပြန်ခွင့်ရတဲ့ရွေးကောက်ပွဲပါ။ငယ်ရွယ်သူတယောက်လည်းဖြစ်အမျိုးသမီးတယောက်လည်းဖြစ်တဲ့အတွက်တချို့လူတွေရဲ့အမြင်မှာခြံလက်ထားလို့ဓာရီတွေ့ရတယ်လို့မက်အီတင်စာမောင်ကပြောပါတယ်။
ကျမကျောင်းကောက25နှစ်ပြည့်ပြီဝင်ဆိုင်လို့ရတဲ့အရင်မလို့ဝင်ပြိုင်နေဆိုပေမဲ့သထားလူမျက်လုံးတွေမှာကျောင်းကခလေးလိုပဲမြင်တယ်ကျမဘာလဲပြောပြောကျောင်းမူဝါဒကြီးဘယ်လိုကောင်းအောင်ပဲပြောပြောသူတို့ထင်မှာခလေးတယောက်ကလာပြီးစကားပြောနေရပဲထင်တာဖက်ပြီးအသေးကြုံယူပါအောင်ပေါ့အမတော်တယ်ဟုတ်တယ်ဒါပေမဲ့ဒီခေါက်မှာတော့တခြားလူကြီးတွေကိုပဲရွေးလိုက်အောင်ပဲပေါ့ဒီလိုလူငယ်တွေတက်ကတော့25မှာပြိုင်လဲကိစ္စမရှိဘူးအဲ့လိုမျိုးမဲဆန္ဒရှင်တွေရဲ့အမှတတိယစကားတွေအလိုတက်တက်လာတာမျိုးရှိတယ်။ဒါပေမဲ့တချို့ကြတော့လည်းအမှငငယ်ရွယ်နဲ့အမှဒီလိုနေရာမျိုးရောက်လာတဲ့အတွက်တော်တယ်လို့ပြောတာမျိုးရှိတယ်။လက်ကမ်းချိုရာကြီးလည်းရှိတယ်။အဲ့လိုအကောင်ဆိုးကဒွန်းတွဲနေတယ်။ဒါပေမဲ့ဟောငယ်တဲ့ခါကျတော့မိန်းကလေးလည်းဖြစ်တဲ့ခါကျတော့အမှကျမဘာလဲပြောပြောပတ်ဝန်းကျင်ကျတော့နည်းနည်းဩဇာမသိတယ်လို့ဖြစ်တာပေါ့
။ဒီလိုအမြင်တွေခွဲခြားဆက်ဆံတာတွေကြုံရပေမဲ့လို့ဒါရီကိုသူ့အတွက်အခက်ခဲတားဆီးအဖြစ်မက်အီတင်စာမောင်ကမမြင်ပါဘူး။ဒါဆိုရင်ဘလို့ယာတွေကအတိတ်အခက်ခဲတွေဖြစ်နေတာပါလေ
။ကျမရဲ့ဟာလူငယ်ဖြစ်လို့အမျိုးသမီးဖြစ်လို့ဆိုရင်ဟာအခက်ခဲလို့တော့မမြင်ဘူး။ဟောလေကျွန်တော်တို့ပတ်ဝန်းကျင်ကျွန်တော်အာရှမှာကျင်လဲရတီနာအခုဆိုခိုင်းကျောင်းသားလှူဆောင်မှုဆိုရင်ကျောင်းသားတွေပဲဥဆောင်နေတာ။ကောင်းကောင်းလှူဆောင်မှုတွေလည်းကျောင်းသားတွေတက်လာ။ဆောမြန်မာပြည်ရဲ့ဒီနိုင်ငံကြီးဖြစ်ခြင်းနေမှာလဲကျောင်းသားလူငယ်အများကြီးပါတယ်။ဆိုတော့ဒီဟာတော့အခက်ခဲလို့တော့မမြင်ဘူး။ဒါပေမဲ့အခက်ခဲကဘာလဲဆိုတော့လက်ရှိနိုင်ငံကြီးဖြစ်နေတဲ့အခင်းကြီးကတော့အခက်ခဲပဲ။အဲ့တော့အခုချိန်ဝင်ပြန်ရတာကိုယ်စလေချင်းချင်းပြန်ရတာဖြစ်မနေဆိုတော့ကျမတို့ကပါတီရဲ့ပုံရိပ်တစ်ခုနဲ့ပြန်ရတယ်လို့ပါတီခေါင်းဆောင်တယောက်ရဲ့ပုံရိပ်နဲ့ပြန်ရတာဖြစ်နေတဲ့အခါကျတော့ကျမတို့ကကိုယ်မဲဆန္ဒနယ်ထဲမှာရှိတဲ့ကိုယ်စလေလောင်းချင်းချင်းပြန်ရတာဖြစ်မနေတဲ့အခါကျတော့မှတခြားကိုယ်စလေလောင်းကဘာမှမလုပ်ဘဲနဲ့ဒီအချိန်မှာထိုင်နေရဆိုတော့ကျမတို့ကဆယ်ဖက်ချူစားရတာနောက်တစ်ခုကကျမတို့ဆိုရင်အမှပုံဖြတ်ခံထားရတဲ့အရာတွေအများကြီးရှိတယ်ကျမတို့ပါတီကကျမတို့လိုဒီလူငယ်မျိုးဆက်တစ်တွေဒီပါတီငယ်လေးတွေကတက်လာရင်ကိုယ်စလဲလောင်းနေဆိုရင်သူတို့မဲပေးလိုက်လို့ရှင်မဲကွဲသွားမယ်အလစ်တော်ရဲမှာညွန့်ပေါင်းဖြစ်လို့မရဘူးဆိုတော့အဲ့လိုမျိုးလေကွာရဖြတ်ခံထားရတယ်ကအများကြီးဖြစ်နေတဲ့ခါကျတော့ဒီနိုင်ငံကြီးအခင်းကြီးကိုကြော်ရတာအရင်ခက်တယ
်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံကြီးအနေအထားမှာပြည်သူတွေအကြထောက်ခံမှုရရှိပြီးသားဩဇာရှိန်ဝါကြီးမားတဲ့နိုင်ငံရေးပါတီတွေကိုကျော်လွန်အနိုင်ရဖို့ဆိုတာပါတီငယ်လေးတွေကကိုယ်စလဲလောင်းတွေအထက်ကတော့လွယ်ကူတဲ့ကိစ္စမဟုတ်ပါဘူးပါတီကြီးတွေကနေဝင်ပြရင်လွတ်တော်အမတ်ဖြစ်နိုင်ချေပိုများပါလျက်နဲ့မဲတင်စာမောင်အနေနဲ့လွတ်တော်ကိုယ်စလဲနေရအနည်းငယ်သာဝင်ပြနိုင်တဲ့နိုင်ငံရေးပါတီငယ်တခုကနေဘာကြောင့်ပါဝင်ရှင်ပြိုင်ဖြစ်တာပါလဲ
ပါတီကိုပြန်ကြည့်လိုက်တဲ့ခါကျတော့လူငယ်အတွက်တီချာလွတ်လပ်ခွင့်ပေးထားတယ်ကျမကလည်းလူငယ်ဆိုတဲ့ခါကျတော့မှလွတ်လွတ်လပ်လပ်လှောက်ရှားရတာကိုကြိုက်တယ်ဆိုတော့ပါတီရကြောင့်လူငယ်အတွက်အဲ့အာမခံချက်ရှိရလွတ်လပ်မှုနဲ့ပတ်သက်ပြီးအာမခံချက်ရှိရနောက်တစ်ခုပါတီရဲ့စီမင်းစီကံကောင်းတယ်ပေါ့နော်နောက်ပါတီမူဝါဒကောင်းတယ်နောက်အရေးကြီးဆုံးတစ်ခုကဒီပါတီကိုလှောက်ရှားအတွက်ဝင်နေတဲ့သူတွေကလည်းတော်တော်လေးနိုင်ငံရေးရခုံတိတ်ခါကောင်းတယ်ပေါ့အဲ့အကြောင်းမို့သူကဒီထဲဝင်ဖြစ်သွားတာတခြားပါတီတွေလည်းဒီမှာနဲ့သူအားတာချက်ကြတော့ရှိမှာလေဒါပေမဲ့ကိုနဲ့ကြတော့မကြိုက်ဘူးထင်တယ်ဥပမာကျပါတီကြီးတွေဆိုထိထုံမှုတအားကြီးရဲ့လို့ထင်တယ်လူငယ်တွေအပေါ်မှာလူငယ်တွေကအရေးချင်းဘလောက်ပဲရှိရှိအရှိကိုထွက်မလာနိုင်ဘူးဖြစ်တာပတိပါတီကြောင့်အဲ့လိုမဟုတ်ဘူးအထက်ကလူငယ်တွေအတွက်ကိုတာကြီးရဲ့ဒီမှာဥပမာကျွန်တော်ဆိုရင်ပြပောင်းတဲ့လူငယ်မှာဆက်စဲဥက္ကဋ္ဌတောင်ဖြစ်တဲ့အတွက်ပါတီမှာကျွန်မတက်ကိုတာစိတ်တနေရရတယ်ပေါ့သူအရေးချင်းရှိရင်အရေးချင်းရှိတယ်လို့တက်လို့ရတယ်ဟောပါတီထဲကဘယ်လိုမှကြောက်နေပြမလို့စီမင်းစီကံပိုင်းသွားရင်ပါတီမူဝါဒကအိတ်ပိုင်းတော့အဆင်ပြေအဲ့ဒါကြောင့်မလို့ကျွန်တော်ဒီပါတီကိုချိန်ချလိုက်
တာ။ဒါနဲ့ရွေးကောက်ပွဲမှာအနိုင်ရဖို့အပြည့်အဝမျှော်လင့်ထားတယ်လို့လည်းမအီတင်ဆောင်မောင်ကပြောပါတယ်။တကယ်လို့လွတ်တော်မတ်တယောက်ဖြစ်လာရင်တိုင်းပြည်အတွက်ဘယ်လိုလုပ်ငန်းစဉ်တွေချမှတ်လှုပ်ဆောင်ဖို့ပြင်ဆင်ထားပါလဲ
။ဟု ုတ်ကဲ့ကျမတင်ပြထားတဲ့နိုင်ငံရေးအစီအစဉ်လေးရှိတယ်။ကျမတစ်ချက်ကကျွန်တော်တို့လူတော်ဆေးရောက်သွားရင်တင်မဲ့အစုပေါ့နော်။လူတို့ဆန္ဒခံယူပွဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်သိမ်းရေးအစုပေါ့။ဒါကျမတို့က436ကကြီးခောက်ွေအောက်ကနေတွားနေတာမျိုးမဟုတ်ဘူး။တက်တော်ရဲမှာတိချအစုတစ်ခုပြန်တင်တယ်။ပြန်တင်မဲ့အဲ့ဒါကို50ရာခိုင်နှုန်းကျော်ကထောက်ခံနေဆိုရင်ဒါကျမတို့လူဆန္ဒခံယူပွဲနဲ့ပြန်ပြောမှကိုကြည့်ကြည့်ကောင်းလေအစ်စ်ပြန်ရေးမယ်ဆိုရဲဆိုပေါ့နော်နောက်ဆိုတော့ခုကတော့ဒီအကယ်အဲ့လိုမလုပ်နိုင်ခင်ဆိုရင်ကျမတို့ဒီတက်မတော်တာလွတ်တော်ကိုဆိုလဲရှော့ချရရဲဆိုပေါ့ဒီကျမတို့ပြည်ဦးလွတ်တော်မှာတက်မတော်တာက130ဦးထက်မပိုတော့တက်မတော်တာဦးရေးဆိုရေးထားဆိုတော့130ဦးထက်မပိုတာဆိုရင်ကျမတို့130ဦးထက်ရောလို့ရတယ်အနည်းဆုံး1ယောက်ဖြစ်လို့ရတယ်ဆိုတော့ဒီတက်မတော်တာကိုဆိုလဲဦးရေးရှော့ချရရဲဆိုရင်ကျမတင်မှုရှိရဲနောက်တစ်ခုကတော့နိုင်ငံနာဥပဒေနဲ့ပတ်သက်ပြီးတော့ကျမတို့ပြန်လည်ပြင်ဆင်တင်တဲ့အရာတွေအဲဒါတော့ကျမမင်းဆန္ဒနယ်ကောတနိုင်းတန်လုံးမှာရှိရဲဟိုနိုင်ငံသားတွေအတွက်ကောကျမတို့နိုင်ငံသားဥပဒေနဲ့ပတ်သက်မှာတရှိမှုအခွင့်အရေးဆန္ဒချင်ရုံးနေလည်းမြည်အောင်လို့ကျမပြန်လဲပြင်ဆင်ဖို့အတွက်ကျမတို့လုပ်ထားတာရှိတယ်ပ
ါတကယ်လို့တော်တဲ့ကိုမရောက်ရင်လေဒီလိုကိစ္စတွေကတိုင်းပြည်အတွက်အပြောင်းလဲလုပ်ဖို့လိုအပ်တဲ့အရာတွေဖြစ်တာမို့လွတ်တော်ပြင်ပကနေလည်းဆက်ပြီးတော့ကြိုးပမ်းသွားမှာဖြစ်တယ်လို့မဲ့ဤသင်ဆောင်မောင်ကပြောပါတယ်တိုးတက်တဲ့အမြင်ရှိတဲ့လူငယ်တွေအမျိုးသမီးတွေနိုင်ငံရေးမှာအခုထက်ပိုးပြီးတော့တက်တော်ကြကြပါလာမယ်ဆိုရင်တိုင်းပြည်အတွက်ကောင်းမွန်တဲ့အပြောင်းအလဲတွေဖြစ်လာနိုင်တယ်လို့မတ်ဤသင်္ဆာမောင်ကမျှော်လင့်ယုံကြည်ထားပါတယ်
။ဒီမှာတော့လူငယ်အများကြီးပါဆိုင်နေခြင်းနဲ့နောက်မျိုးသမီးတွေအများကြီးပါဆိုင်နေခြင်းနဲ့ဒါမှမဟုတ်ကျွန်တော်နိုင်ငံရဲ့ပေါောင်တဲ့လူကြီးတွေရောနိုင်ငံရေးခန့်ကန်တာတွေမှာရောကြီးလာရင်အားလုံးကလူကြီးတွေဆိုအဲ့လူကြီးတွေနဲ့ခု section နဲ့လူငယ်တွေနဲ့အသေးခွာတားကွာပါရင်ပေါောင်ရတာလူငယ်တွေပါမိုင်းနောက်တဲ့အခင်းချင်းမျိုးကိုဖန်တီးပေးတင်တယ်လို့ထင်တယ်ဒီတိုင်းပါလာပါလို့ပြောတာချက်ဆိုင်လေဒီမှာသူတို့လိုက်ပါနိုင်တဲ့အခင်းအကျင်းမျိုးကိုရလည်းဥဆောင်ပေးတင်တဲ့အချိန်ကဥမာအဖြစ်ကျွန်တော်တို့ဖွဲ့စည်းလို့ခြေခံဥပဒေမှာဆိုရင်ကျွန်တော်တို့25နှစ်ပြည့်မှာဝင်ပြိုင်လို့ရတယ်လေဒါပေမဲ့16နှစ်လောက်နဲ့ဝင်ပြိုင်လို့ရတယ်ဆိုမှဥပဒေပြောင်းလိုက်လည်းဘာမှမဖြစ်ဘူးရွေးချယ်တာကလူတို့ကရွေးချယ်ရမှာလေကျွန်တော်ကအလိုလျောက်တက်သွားတဲ့ဟာမဟုတ်တဲ့ခါကျောင်းမှာပါဝင်ဖို့ရအောင်လို့မျိုးလေးဖြေလျှော့ပေးလိုက်ရင်တော့ငွေတွေပိုပြီးပါလာနိုင်တယ်လို့ထင်တယ်နောက်တစ်ခုကအကာအကွယ်ပေးမှုလည်းရှိရမယ်ဒီတိုင်းပါလာခိုင်းလို့မရဘူးအခုရေကောက်ပွဲနေလာရင်တိုက်ခိုက်ခံရတာအများဆုံးကအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောက်တိုက်ခိုက်ခံရတာအများဆုံးပဲအခုဆိုရင်ကျမဆိုလည်းလူမှုမီဒီယာကွန်ရက်ပေါ်မှာအများကြီးတိုက်ခိုက်ခံထားရတယ်ဒါကြပေမဲ့ကျမတို့ကလုံလုံလောက်လောက်ကာကွယ်ပေးတဲ့ဥပဒေမျိုးမရှိဘူးဆိုတော့အခါကျတော့လေဒီတိုင်းလိုက်လိုက်လို့မရအောင်ကဲပါလာပါဆိုပြီးဒီတိုင်းဆွဲခေါ်လိုက်လို့မရအောင်သူတို့အကာအကွယ်လည်းပေးရမယ်လို့ကျမထင်တယ်သူတို့ပါလာနိုင်ရဲ့အခွင့်အလမ်းတွေလုတ်ပေးတင်တဲ့အကာအကွယ်လုတ်ပေးတင်တယ်လို့ဒါမှမဟုတ်အရာ
တကယ်တော့လူငယ်တွေဟာတန်းကြီးရဲ့အနာဂတ်တက်အားတွေပါလူငယ်တွေရဲ့အနာဂတ်လှပါမှတန်းကြီးရဲ့အနာဂတ်ဟာလည်းကြောက်ပါနိုင်မှာဖြစ်ပါတယ်အရေးချင်းပြေဝပြီးအတွေ့အကြုံရှိတဲ့လူငယ်မျိုးဆက်သစ်တွေမွေးထုတ်ပေးဖို့ကလူကြီးတွေရဲ့ကြာဝင်ဖြစ်တယ်လို့ဒီလိုမွေးထုတ်ပေးခြင်းအဖြစ်တန်းကြီးရဲ့အနာဂတ်ကိုအကောင်းဆုံးပုံဖော်ရရောက်နိုင်တဲ့စူရာတင်ပြရင်းနဲ့ဒီသတင်းနဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲရနာဝင်ပြပါရှင်ကျမခင်ဗျာတွေ့ပါရှင်
ဂရုဘတ်တူဒါဆွန်လင်အမေရိကန်တခွင်အစီအစဉ်မှာသမရရဲ့စန္ဒဆရာနောက်ဒီနိုင်ငံတော်ဧကေဟာအကြောင်းကိုကျွန်တော်အအောင်ကတင်ပြပေးထားပါရခင်ဗျာဝါရှင်တန်ဒီစီကစန္ဒဆရာတူဦးဟာဇပင်ညက်ခဲ့တာအနည်း50ကျော်ရှိပြီဖြစ်ပြီးသူဟာဇပင်ညက်ရမှာလက်ရကောင်းကောင်းနဲ့ညှက်နိုင်သူဟာဒလုတ်ကုံသတင်းကြောင့်အမေရိကန်သမ္မတဆက်ဆက်နဲ့ကမ္ဘာခေါင်းဆောင်တွေကိုပါသပင်းညှက်ပေးခဲ့ရပါတယ်။သမ္မတရဲ့စန္ဒဆရာအကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်။ Diego D. Ambrosio သပင်းညှက်ပေးတဲ့သမ္မတရဲ့ထဲမှာလက်ရှိသမ္မတ Donald Trump နဲ့အရင်သမ္မတတွေဖြစ်တဲ့ Barack Obama, George Bush နဲ့ Bill Clinton တို့လည်းပါဝင်ပါတယ်။စစ်စလီကျွမ်းမှမွေးဖွားသူ Diego ဟာ1968ခုနှစ်ကစလို့ Washington DC မှာနိုင်ငံခေါင်းဆောင်46ဦးကိုသပင်းညှက်ပေးလာတာပါ။ခေါင်းဆောင်တွေရဲ့သပင်းကိုညှက်ပေးခွင့်ရတာဟာကန့်ထူတာလို့ပြောလို့ရပေမယ့်လေကိုယ်ဆိုင်ကိုလာညှက်သူဘယ်သူမှဆိုအစဉ်ပြေစေရပါမယ်လို့သူကပြောပါတယ်
။ Everybody's the same all of the people
all တူတူပါပဲဘသူပဲလာလာဒန်းတူဝန်ဆောင်မှုပေးပါတယ
်2010ခုနှစ်အရောက်မှာတော့ Washington မြို့တော်ဝန်က Q Street ကို Diego D. Ambrosio ဝေးအဖြစ်ဂုဏ်ပြုအမိပြောင်းပေးပါတယ်သူဆိုင်မှာဇပင်လာညက်သူတွေကလည်းသူ့ရဲ့ဇပင်ညက်ပါရမီကိုအတိမတ်ပြုကြတယ်လို့ရက်ွက်အတွင်းစေတနာဝန်ထမ်းပါဝင်ဆောင်ရွက်လေးရှိတာကိုလည်းချီးကျူးကြပါတယ်ဇပင်လာညက်သူတူဦးက
been coming here for almost 40 years
40 and
ဒီဆိုင်မှာသပင်လာညှက်တာအနှစ်40နီးနီးရှိနေပြီဆိုတော့မိသားစုလိုဖြစ်နေပါပြီ။သူဟာသပင်ဘလို့ပုံညှက်ပေးရမယ်ဆိုတာကိုသိပြီးတော့ကြည်ကောင်းအမြဲညှက်ပေးပါတယ
်။ဆယ်စုနှစ်တည်းနဲ့ချီသပင်ညှက်လာတဲ့ Diego Di Ambrosio ဟာကျမရေးသိမ့်မကောင်းမင်မင်လဲအလုတ်ကိုတော့ short မလုပ်ပါဘူး။ Diego က
I love it
this job. I love it the people. I like it. ဒီလောက်ကိုချစ်လို့လုံနေရဲဆိုတော့လေးလေးနက်နက်ပြောချင်ပါလေ။လူတွေကိုလည်းချစ်ပြီးတော့သူတို့ကိုဇပင်ညှက်ပေးချင်ပါလေ။သူတို့ကလည်းပတ်ဆံယူလာတော့အလုပ်ဖြစ်တယ်လေ။
နှစ်တွေတလောက်ကြာအလုပ်လုပ်ခဲ့တာတော့မှသူဟာအရွယ်တင်ပြီးတော့အသက်ဘလောက်ရှိလဲဆိုတာကိုလည်းဘယ်သူမှမသိကြပါဘူး။အလုပ်ကနေဘယ်တော့အနားယူမယ်ဆိုတာလည်းမသိပါဘူး။ဒီရေကိုရဲ့လျှော်ဝဲချက်က
Nothing you see or you own.
ဒီတိုင်းမကောင်းဖြစ်နေသလားအသက်ဘလောက်ကြီးပြီလဲဆိုတာကိုဘယ်တော့မှမစဉ်းစားခဲ့ပါဘူ
းအစင်မြဲတက်ကြွနေသူဒီယေဂိုကဘယ်တော့မှသူ့အလုပ်ကိုရပ်မှာမဟုတ်ဘူးလို့လဲခက်ကြွားကြားလေးပြောပါရခင်ဗျာအေမီရိုနဲ့လမ်းသာချတဲ့သမရရဲ့ AG ဟာ Blair House မှာပြောမကုန်တော့အောင်များတဲ့တမိုင်းကြောင်းတွေရှိခဲ့ပါတယ် AG ဟာကြီးကြပ်ရေးမှု Candice Sherman က
Every room in Blair House has a special
Blair House မှာရှိတဲ့အခန်းတိုင်းမှာစိတ်ဝင်စားစရာအကြောင်းအရာတွေရှိပါတယ်လူအများစိတ်ဝင်စားကြတဲ့အခန်းကတော့သမရလင်ကွန်ရဲ့အခန်းမှာအရှိတ်ဖက်အဓိကပင်မအခန်းမှာသမရဟာအများသောအားဖြင့်အချိန်ကုန်ပြီးတော့ Blair မိသားစုနဲ့ဆွေးနွေးလေးရှိပါတယ်
1800ပြည့်နှစ်အစောပိုင်းကာလတွေမှာ Blair House AG ဟာအမေရိကန်နိုင်ငံကြီးလောကအတွင်းအရေးပါတဲ့နေရာမှာပါဝင်ခဲ့ပါတယ်။အဲဒီအချိန်ကသမ္မတ Andrew Jackson ဟာခရိုင်တရားရုံးမှတ်တမ်းအရာရှိ Francis Preston Blair ကိုဦးဆောင်စေပြီး The Globe သတင်းစာကိုအစိုးရထောက်ခံအားပေးတဲ့သတင်းစာအဖြစ်ပြောင်းလဲစေခဲ့ပါတယ်။အဲဒီနောက်နှစ်အနည်းငယ်ကြာမှာတော့ Blair နဲ့မိသားစုဟာအဲဒီအိမ်မှာပြောင်းရွှေ့နေထိုင်ပြီးတဲ့နောက် Blair House ဆိုပြီးတော့နာမည်တွင်သွားတာပါ။
He was an excellent editor and his
သူဟာအလွန်တော်တဲ့ editor တယောက်ဖြစ်တယ်လို့ရှူထောင်မျိုးစုံကနေ editor အဘော်တွေလည်းသတင်းစာမှရေးသားခဲ့တာကြောင့်နိုင်ငံရေးအတိုင်းဝိုင်းမှာအထူးကြော်ကြားလာပြီးသမရရဲ့အကြံပေးလည်းဖြစ်လာပါတယ်။ဒါကြောင့်သူ့အိမ်လည်းထင်ရှားလာပြီးတော့ Blair နဲ့တွေ့ဆုံလို့တဲ့နိုင်ငံသမားတွေအတွက်ဆူရဖြစ်လာပါတယ်
။1940ခုနှစ်တွေအရမှာ Blair House ကိုသမရရဲ့နိုင်ငံတော် AG အဖြစ်သတ်မှတ်ခဲ့ပါတယ်။အဲ့ဒီအချိန်ကသမ္မတ Franklin D. Roosevelt ရဲ့ကတော်နဲ့ဗြိတိန်ဝန်ကြီးချုပ်တို့ညဘက်မှာအမှတ်မထင်တွေ့ဆုံခဲ့ကြပြီးတဲ့နောက်အေဂေဟာဖြစ်သတ်မှတ်ဖို့ဖြစ်လာတာပါ။ Sherman က
Winston Churchill would come frequently during World War II.
သူရဲ့ကဘာစစ်ကာလက Winston Churchill ဟာအမေရိကကိုရောက်လာတဲ့အခါအိမ်ယူတော်မှာမကြာခဏညအိပ်လေးရှိပါတယ်။တညမှာတော့သူကညတကောင်မှာဆေးပြင်းလိုက်ခဲရင်အဲ့ရဝင်းဝှေ့ယုံကြီးနဲ့သမ္မတကိုလိုက်ရှာချိန်မှာသမ္မတကတော် Eleanor နဲ့အပေါ်ထက်စင်ကြံလမ်းမှာရင်ဆိုင်တွေ့ခဲ့တာပါ။ဝန်ကြီးချုပ်မနဲ့ချီအောင်မဆောင်နိုင်ဘူးလားလို့သူကမေးပါတယ်။နောက်တရက်မနဲ့မှာတော့လမ်းတစ်ဖက်ကရောင်းဖို့ရှိနေတဲ့ Blair House ကိုဝယ်ဖို့သူယောက်ျားကိုတိုက်တွန်းမယ်ဆိုတာသိချပါတယ်။အဲ့ဒီနေရာမှာအဲ့ဒီတီးတန့်ထားရင်ပို့ပြီးတော့အနားယူချိန်လည်းရပါတယ်
။အဲ့ဒီချိန်လေးကစပြီးကိုရီးယားစစ်ပွဲမှာအမေရိကန်ပါဝင်ဖို့ကိစ္စရဲ့အပါအဝင်အရေးကြီးတဲ့အကြောင်းအရာများပြားဒီနေရာမှာဆုံးဖြတ်ခဲ့ဘူးပါတယ်။ Blair House မှာအခန်းပေါင်း120ပါဝင်ပြီးအခန်းတိုင်းကို Blair မိသားစုပိုင်ဆိုင်ခဲ့တဲ့ရှေးလက်ရာပစ္စည်းတွေ၊ပကြီကားတွေ၊ဧည့်သည်တွေပေးတဲ့လက်ဆောင်ပစ္စည်းတွေနဲ့ပြင်ဆင်ထားပါတယ်။တခြားနိုင်ငံခေါင်းဆောင်တွေလာရောက်တဲခိုတဲ့အခါမှာတော့အဲ့ဒီကာလအတွင်းသက်ဆိုင်ရာနိုင်ငံအလံကိုလွှင့်တင်ထားပါတယ်။ရွေးချယ်ခံထားရတဲ့သမရအနေနဲ့လည်းသမရတာဝန်မယူခင်အချိန်လေးအတွင်းမှာ Blair House မှာခေတ္တနေထိုင်လာတာသမရဂျင်မီကာတာလက်ထက်1989ခုနှစ်ကတည်းကဖြစ်ပါတယ်ခင်ဗျာ။1800ခုနှစ်မှာသမ္မတဂျွန်အဒမ်စ်ကကွန်ဂရက်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်။ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်လက်တင်ပြပေးပါမယ်။ကွန်ဂရက်စာကြည့်တဲ့ကစာအုပ်တွေဟာများလွန်းလာကြောင်းကောင်းဖတ်ဖို့ဆိုရင်တဘွားနဲ့တောင်မလွန်လောက်ဘူးလို့ကွန်ဂရက်စာကြည့်တဲ့ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါတယ်။သူဟာစာကြည့်တဲ့မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရတဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာစာကြည့်ရတဲ့သက်ဆိုင်တဲ့စိတ်ဝင်စားစရာတွေဒဏ္ဍာရီတွေအကြောင်းသူဟာနာယီပေါင်းများစွာပြပြနိုင်ပါတယ်။ Mr. Spafford ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းညာလန်းတစ်လျှောက်စာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ခိုးကပြောပါတယ်။
But the legend is that he could tell you
Saudi Arabia မှာရှိတယ်ဆိုတာကို तू ကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်၄ကိုသွား Saudi စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမည်းလူကျင်တဲ့အစင်းရောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပါ
စုဆောင်ထားတဲ့အထက်မှာ Thomas Jefferson ရဲ့စာအုပ်တွေလည်းပါပြီးတန်ဖိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်း British တပ်ဖွဲ့တွေက Congress စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက် Jefferson ဟာစာကြည့်လိုက်ပြန်လည်လည်ပတ်နိုင်အောင်သူစုဆောင်ထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ် Green Ribbon
means that it's an original ဖေဂျိုးစိမ့်နေတက်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပါ
Congress စာကြည့်တိုင်းမှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကမ္ဘာမှာအဆုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေအပါအဝင်မျက်မမြင်တွေအတွက်လက်နဲ့ဆန်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စာကြည့်တိုင်းမှာလိုအပ်ချက်တွေလည်းရှိနေသေးပါနေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
် We add 10,000 items a day
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာနေရာလွတ်အမြဲတမ်းရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာသိမ့်မရှိတော့တာငွေကြီးနဲ့နောက်ဆုံးတော့ဤပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်ခက်ခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရန်မုံငွေလက်ခံဖို့လဲကွန်ဂရက်စ်လွတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်ဗျာသက်သာ2020အတွက်ဒါရုဗေဒနိုဘယ်ဆုရခဲ့တဲ့အမေရိကန်သိပ္ပံပညာရှင်ပမော့ခဂျင်နီဖာဒူနန်နဲ့ပြင်သစ်နိုင်ငံသူဂျာမနီကယောဂဗေဒဌာနကသုတေသနပညာရှင်ဒေါက်တာအီမန်နျူအယ်ရှာပန်တီယေတို့တွေ့ရှိခဲ့တဲ့မျိုးဗီဇအကတ်ကြီးလို့ခေါ်တဲ့ CRISPR-9genetic scissors ကိုသုံးတဲ့မျိုးဗီဇအတိဖြတ်နည်းတဲ့ဟာလူသားတွေအတွက်နေရာအတော်များများမှာအသုံးချနိုင်တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရီတာတင်ကပြောပါတယ
်။ဒီ cell တွေထဲမှာရှိတဲ့ဗီဇကိုတိဖြတ်နိုင်တဲ့ဟာတိတ်မြန်ပြီးတော့တိတ်ပြီးတော့ထိထိရောက်ရောက်လုံနိုင်တဲ့အတွက်တွေ့ရတာတွေကအများဆုံးပါ
။ဓာတုဗေဒဆိုင်ရာ Nobel Committee ဥက္ကဋ္ဌကလည်းဒီမျိုးဗီဇနည်းတဲ့ဟာတကယ့်ကိုအစွမ်းထက်ပြီးအခြေခံသိပ္ပံပညာကိုတော်လန်ဆန်းသစ်လိုက်တာအပြင်ခုထုံးတကြီးတွေကောက်ပဲတိနံမျိုးသစ်တီထွင်မှုတွေရှိလာတော့မှဖြစ်ကြောင်းပြောကြခဲ့တာပါဒါအပြင်ဒီနည်းသစ်ကြောင့်မျိုးရိုးလိုက်တဲ့ရောဂါတွေအပြင်ကင်ဆာကိုရောကုသနိုင်ဖို့အတွက်လမ်းစဖွင့်ပေးလိုက်တယ်လို့ပြောပါတယ်ဒါကြောင့်စိုက်ပျိုးရေးကဏ္ဍအတွက်သုံးတာတွေကိုမပြောခင်ဆိတ်ကုသရေးမှာဘယ်လိုသုံးနေလဲဆိုတာကိုကြည့်အောင်ပ
ါဥပမာအားဖြင့်နှလုံးအစားထိုးကုတာတို့ဝေးလာကလေးကယောဂပါလာပြီးဘယ်နည်းနဲ့မှကုလို့မရဘူးဆိုလို့ရှိလို့ရှိရင်ကုလို့အတွက်ကိုဒီ gene therapy လို့ခေါ်တာပေါ့နော်ဗီဇကုနည်းနဲ့ကုလို့ရပြီကုလည်းစကုကြည့်ပါပြီမွေးကလေးကနေပြီးတော့ယောဂပါလာမယ်ဆိုလို့ရှိရင်ဒီယောဂပါမလာအောင်ဒီမျိုးရိုးဗီဇကိုတရီတာစတိကလေးကပါလုပ်လိုက်မယ်ဆိုလို့ရှိရင်ကင်ဆာမဖြစ်နိုင်တဲ့ဟိုဗီဇကိုထည့်ပေးလိုက်လို့ရတယ်အဲ့ဒါကိုလုပ်လို့ရပါပြီအနောက်ပြမွေးမွေးလာခြင်းမှာဒီလိုဘယ်နည်းနဲ့မှကုလို့မရတဲ့ဟိုပါပေါ့နော်ကင်ဆာနဲ့မွေးလာတဲ့ကလေးတယောက်ရှိပါတယ်လိုင်လန်လို့ခေါ်တယ်ကျွန်တော်မှတ်ပြီလားအဲဒီအင်္ဂလန်ကသူ့မိဘတွေကိုဆရာဝန်တွေကပြောတယ်ဘယ်နည်းနဲ့မှကုလို့မရဘူးဒါပေမဲ့ဗီဇနည်းနဲ့ကုကြည့်မယ်ဒီတနည်းပဲရှိတော့တယ်လက်ခံမလားဆိုတော့ကဲသင်မဲ့အထူးတော့မထူပါဘူးဒီတစ်နှစ်ကလေးကိုဒီသမီးကိုစိုက်တော့ဆိုတော့သဘောတူလိုက်တော့သူတို့ကုကြည့်လိုက်တဲ့ဟာအခုဒီအကလေးကအသက်ရှင်နေမယ်တိတ်တန်ဖို့ရှိတာတော့နှလုံးအစားထိုးကုတာအသေးအစားထိုးကုတယ်ပဲကြောက်ကအစားထိုးကုတယ်အဲ့လိုကုမဲ့အစားတရိတ်ဆန်ကနေပြီးတော့မှဥမာအပြင်ဝက်ပေါ့နော်သူကအရွယ်တူတဲ့အတွေ့အဲ့နှလုံးကိုပြောင်းလို့ရတယ်ဒါပေမဲ့ဇီဝခန္ဓာကိုကအပြင်ကဝင်လာတဲ့ကိုနဲ့မတူတဲ့ဒီအင်္ဂါအစိတ်ပိုင်းဆိုလို့ရှိရင်သူကချက်ချင်းပြန်ကန်အန်ထုတ်တွန့်ထုတ်တယ်တွန့်ထုတ်တဲ့အတွေ့အဲ့ဒီနှလုံးတို့ဒီကြောက်ကတော့ပါလဲဆိုလို့ရှိလို့ရှင်ကိုနဲ့မတည့်တဲ့အတွက်သူကအလုံးမလုံးပဲနဲ့တည်သွားအဲ့တော့အခုကြတဲ့အခါကျတရိษံထဲမှာမွေးတဲ့မွေးယူတဲ့ကြောက်ကနှလုံးဖြစ်တော့လေလူရဲ့ဗီဇနဲ့တွဲပြီးတော့သူ့ကိုမွေးပေးလိုက်တယ်နှလုံးကိုထုတ်ပေးလိုက်တယ်အဲ့ဒီနှလုံးကလူတွေကိုပြန်ထည့်တဲ့အတွက်နှလုံးအစားထိုးကုတာပေါ့နော်ဒီ organ transplant နေမှာအရန်အသုံးဝင်ပါတယ
်ဆေးပညာလောကအတွက်တိတ်ကိုအသုံးဝင်တယ်လို့စိုက်ပျိုးရေးကဏ္ဍမှာရောဘယ်လိုတစ်ခေတ်ဆန်းစင်နိုင်မှာပါလဲ
ပိုပြီးကောင်းတဲ့အတိအနှံတွေထွက်မယ်ပိုပြီးတော့အရသာရှိတဲ့ဟာတွေထွက်မယ်နောက်ယာတိကုထုဘေးဒဏ်ကိုဟိုကြံ့ကြံ့ခံနိုင်တဲ့ဟောပေါ့နော်အဲ့ဒီ drug resistant ဟာမျိုးအပင်တွေကိုထုတ်နိုင်မယ်ပေါ့နောက်ပြီးတဲ့အခါကျမမွှေးတဲ့ပန်းကိုပွင့်အောင်လုပ်လို့ရအောင်လဲနောက်ကိုလိုဂျင်နဲ့ပန်း ဟိုအခုစပြီးတော့တို့သူတေသနာလောက်တာအများကြီးပေါ်လာပါပြီပန်းကိုအယောင်ပြောင်းလို့ရတယ်အာဒီစိုက်ပျိုးရေးနဲ့သူတေသနာပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်ဥမာအားဖြင့်ပိုးဆုံးကျူးကအယောင်ရှိတယ်ညချိုင်လက်လက်လက်လက်နဲ့ဘာလို့ဆိုတော့သူ့မှာမိဆုံးဓာတ်ရှိတဲ့အတွက်အလင်းရောင်လေးတွေလက်လက်လက်လက်နဲ့မြင်ရအဲ့ဒီပိုးဆုံးကျူးလက်လက်လက်လက်ဖြစ်တဲ့ဗီဇာလေးကိုသွားထုတ်ပြီးတော့ဆေးရွက်ကြီးအပင်ကိုစိုက်တဲ့အခါကျရင်ဆေးရွက်ကြီးအပင်ထဲမှာအဲ့ဒီဗီဇာလေးကိုထည့်ပေးလိုက်လို့ရတယ်ထည့်ပေးလိုက်တဲ့အခါကျတော့အဲ့ဒီဆေးရွက်ကြီးအပင်ကကြီးလာတဲ့အခါကျညချာလို့ရှိရင်ဆေးရွက်အပင်လုံးဝသူလင်းနေတယ်ပြောင်းလိုက်လို့ရပြီနော်အဲ့တော့လူတွေကဘလောက်တောင်နောက်ပိုင်းထွင်လာမလဲဆိုလို့ရှိရင်လမ်းပြီးတိုင်းတွေအစားပင်ကြီးတွေစိုက်လို့ရှိရင်အပင်ကြီးတွေကညချာလို့ရှိရင်တပင်လုံးလင်းထိန်နေအောင်လှုပ်လို့ရမယ်ဆိုတဲ့ဟာသူစဉ်းစားလာပေါ့နော်နောက်ပြီးတော့မျိုးရိုးကြီးတဲ့ကောင်းတဲ့အပင်စိုက်ပျိုးရေးမှာဖြင့်ရေအများကြီးမလိုပဲနဲ့အပင်ကိုတန်အောင်လုပ်မယ်အဲ့ဒါလေးပါလာတယ်ပေါ့နော
်အခုလိုအလွန်အသုံးဝင်တဲ့နည်းသစ်ကိုတလွဲအသုံးချမယ်ရင်အန္တရာယ်ကလည်းအလွန်ကြီးပါတယ်ဘလို့အန္တရာယ်မျိုးပါလဲ
မကောင်းဖြစ်ပဲတုံးလိုက်မှာကြောက်ဖို့အကောင်းဆုံးကတော့တဒေတာဗီဇာကိုပြောင်းလိုက်လို့ရမယ်ဆိုတဲ့အခါကျတော့ကောင်းသွားမှလည်းရှိတယ်ဆိုးသွားမှလည်းရှိတယ်ကောင်းသွားနိုင်တာပါလဲဆိုလို့ရှိရင်သပင်မကျွတ်အောင်လုပ်လို့ရတယ်အရက်ပုမဲ့ထင်လို့ရှိရင်အရက်ရှိအောင်လုပ်ပေးလို့ရမယ်သူကမျိုးရိုးကြည့်လိုက်တယ်လေအရက်ပုတဲ့မျိုးရိုးဆိုလို့ရှိရင်အရက်ရှိအောင်လုပ်ပေးလို့ရတဲ့ဗီဇာမျိုးရိုးဖြတ်တောက်ပြီးထည့်ပေးလိုက်လို့ရတယ်တဒေဗီဇာတွေမှာအလူလှအောင်လည်းဖန်တီးလို့ရပြဿနာပါလဲဆိုတော့အဲ့လိုဖန်တီးလိုက်တဲ့ဗီဇာတဒေဗီဇာတွေမှာပါသွားတဲ့အတွက်မျိုးစင်တောက်လျှောက်အဲ့လိုကိုပါတော့မှာတဘာဝသူ့ဟာသူနေနေတာမဟုတ်တစ်ချိန်မှာခုနလိုပေါ့နော်မှန်နေတဲ့ဗီဇာကနေပြီးတော့မှားသွားတော့တစ်ချိန်ချိန်မှာဒီ instruction ပေါ့နော်အဲ့ဒါလေးကပြောင်းသွားလို့ရှိလို့ရှင်ဘာဖြစ်လာမလဲဆိုတာမပြောတတ်ဘူးလူသားမျိုးရိုးပြောင်းသွားနိုင်တယ်အဲ့ဒါကိုအယံကြောက်တာအဲ့တော့အဲ့ဒါကိုမလုပ်ဖို့အတွက်ကိုပြောတာအဲ့ဒီအချိန်မှာပဲတရုတ်ပြည်ကဗီဇာသူတည်တနာလုပ်တဲ့ပညာရှင်တယောက်ကလွန်ခဲ့တဲ့3နှစ်လောက်ကအဲ့ဒါကိုတတိသားဗီဇာတွေထည့်ပြီးအမေကိုမွေးခိုင်းလိုက်တာပေါ့နော်အမွှာလေးနှစ်ယောက်မွေးတယ်မွေးလာပြီးတဲ့အခါကျတော့ဘာဖြစ်မလဲဆိုတာမသိသေးဘူးအခုမှနှစ်နှစ်လောက်ပဲရှိသေးတာအမွှာလေးကနောက်10နှစ်ကြာလို့ရှိရင်ဘာဖြစ်မလဲအသက်ကြီးရင်ဘာဖြစ်မလဲနောက်သူတို့ကနေပြီးတော့အိမ်ထောင်ပြုလို့ခလေးမွေးလာလို့ရှိလို့ရှိရင်ဘယ်လိုပုံစံထွက်လာမလဲဆိုတာဘယ်လိုမှပြောလို့မရဘူးအဲ့ဒါကြောင့်ကောင်းတဲ့ဟာဖြစ်ရင်ကောင်းပါရဲ့ဆိုးတဲ့ဟာအရန်ဆိုးသွားလို့ရှိရင်ဘယ်လိုလုပ်မလဲလူသားမျိုးရိုးပြောင်းသွားမလားဆိုတဲ့အတွက်တကဘာလုံးကဒီဥပဒေတွေထုတ်ဖို့အတွက်လုပ်တာပေါ့အဲ့ဒီသူတေသနာနဲ့တရေဗီဇာကိုခဲ့ပေးပြီးတော့မွေးလိုက်တဲ့တရုတ်ပြည်ကသိပ္ပံပညာရှင်အခုပြီးခဲ့တဲ့နှစ်လောက်ကထင်တယ်ထောင်သုံးနှစ်ချလိုက်တယ်တရုတ်အစိုးရအဲ့လောက်အထိကိုအထိတ်တလန့်ပါပဲဒါပေမဲ့ကောင်းတာတွေရှိတယ်လို့ပေါ့နော်မကောင်းတာတွေလည်းအများကြီးပဲပေါ့လေ
COVID-19 အတွက် test လုပ်တဲ့အခါမှာအသုံးချတယ်လို့ပြောပါတယ်ဘယ်လိုပုံစံနဲ့အသုံးချလ
ဲ Coronavirus positive ဖြစ်တယ်မဖြစ်ဘူးဆိုတဲ့ဟာကို test လုပ်တဲ့အခါအာခေါင်ထဲမှာရှိတယ်ထုတ်ပြီးတော့ test လုပ်တဲ့အခါကျတော့ Casper CA9 လို့ခေါ်တဲ့နီးနဲ့စမ်းလိုက်လို့ရှိလို့ရှင်အရင်တော့ရဲနဲ့ချီပြီးကြာမယ်ဆိုအခုဆိုလို့ရှိလို့ရှင်နိုင်ပိုင်းအတွင်းရတယ်
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလဲပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါ တ
ောက်ကြနေတဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကချင်းညာပေးသွားမှာဖြစ်ပါတယ်ခင်ဗျာအမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရပိုင်မဲ့လူတော်ရဲ့အချိန်မှာသမ္မတလောင်းနှစ်ယောက်ဟာအမေရိကန်နိုင်ငံလက်ပိုင်းကအကျိတ်နဲ့ဖြစ်နေတဲ့ပြည်နယ်တွေမှာမဲဆွယ်စည်းရုံးမှုတွေအွန်ဆိုက်လှုပ်လာနေကြပါတယ်။လက်ရှိသမ္မတဒေါ်နယ်ထရမ့်ကမီရှိဂန်၊မင်နီဆိုတာနဲ့ဝစ်ကွန်ဆင်ပြည်နယ်တွေမှာမဲဆွယ်စည်းရုံးသွားမှာဖြစ်ပြီးတော့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကတော့မင်နီဆိုတာ၊ဝစ်ကွန်ဆင်နဲ့အိုင်အိုဝါပြည်နယ်တွေမှာမဲဆွယ်စည်းရုံးတွေလှုပ်သွားမှာပါ။မနေ့ကြာသပတေးနေ့ကတော့သမ္မတလောင်းနှစ်ယောက်ဟာအရှေ့တောင်ပိုင်းကဖလော်ရီဒါပြည်နယ်မှာမဲဆွယ်စည်းရုံးခဲ့ကြပါတယ်။ဂျိုးဘိုင်ဒန်ကတော့တကယ်လို့ Florida ပြည်နယ်မှာအပြာရောင်ဒီမိုကရက်တွေအနိုင်ရပြီးသူအနိုင်ရခဲ့မယ်ဆိုရင်ရွေးကောက်ပွဲကပြီးသွားပြီဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။ဥရောပတိုင်းမှာပြီးခဲ့တဲ့သတင်းပတ်အတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း 1.5 သန်းအထိစံချိန်တင်မြင့်တက်ခဲ့တာကြောင့်ဥရောပမှာဗိုင်းရပ်စ်ကူးစက်သူ10သန်းအထိရှိလာပြီဖြစ်ပြီးတော့ကမ္ဘာတဝန်းကူးစက်ခံရသူစုစုပေါင်းဟာလည်း44သန်းကျော်သွားပြီဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။ဂျပန်နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူပေါင်း 3,000 နဲ့သေဆုံးသူပေါင်း 1,900 ကျော်သွားပြီဖြစ်တယ်လို့ဂျပန်ကျန်းမာရေးဝန်ကြီးကပြန်ထုတ်ပြန်ထားပါတယ်ခင်ဗျာ။နောက်ကြနေညပိုင်းအစည်းအဝေးကတော့ဒီလောက်ပါပဲ COVID-19 ရေးပေါ်အခြေအနေရဗီဒီယိုမြန်မာပိုင်းအစည်းအဝေးကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစည်းအဝေးကိုလက်လုံးမှာယာယီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစည်းအဝေးကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။မြို့ရေးအစည်းအဝေးကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
This program has come to you from the Voice of America, Washington.